ကရှင်နေပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့အနုမောဒနာတရားမနာယူမိမှာဘုန်းကြီးကတစ်ချိန်မှာအပရာစေနာကုသိုလ်တရားများပြန်လဲပြီးတော့ပွားများနိုင်အောင်ကုသိုလ်လုပ်ငန်းများနဲ့ကုသိုလ်ရှင်များကိုရှေးဥစွာဖတ်ကြားပေးမယ်။ယနေ့သာသနာတော်နှစ်2555ခုနှစ်မြန်မာကောဇာတက္ကရ1383ခုနှစ်တစောင်းမုံလာဇန်3ရက်ခရစ်နှစ်2011ခုနှစ်အောက်တိုဘာလ29ရက်စနေနေ့မှာစကိုင်းတောင်ရုံမြတ်ဆက်ကြအကြောင်းတိုင်းမှာလာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကမန္တလေးတိုင်းဒေသကြီးငဇွန်မြို့နယ်ငမြာကြီးအောင်သိတိရဲ့မှာနေထိုင်တဲ့အလူဒါယကာကြီးဦးချစ်လိုင်းအလူဒါယကာမကြီးဒေါ်တန်းရွှေတမီးများဖြစ်ကြတဲ့အလူဒါယကာမဒေါ်ခင်မကြီးဒေါခင်မာအေးဒေါခင်မာစီညီမတစုတို့ဖြစ်ပါတယ်အကြောင်းရင်းခန္ဓာကမိမိတို့ရဲ့ရှင်မဆက်နွယ်ပြီးတော့မွေးဖွားလာကြတဲ့တူရတနာများဖြစ်တဲ့မောင်ပြေစုံအောင်မောင်ထက်စီသူအောင်မောင်တော်တာမင်းခန့်တူရတနာမျိုးကောင်းသုံးသုံးယောက်တို့အားတာမဏေတို့အားလျောက်ပတ်တဲ့သင်္ကန်းတစ်ပိတ်ပရိက္ခရာတန်စာခြင်းပြီးတော့တာမဏေဘောင်တို့သူသွင်းချီးမြှောက်ခြင်းဆိုတဲ့ရှင်ပြုမင်္ဂလာဒီမင်္ဂလာကိုအဓိကအားဖြင့်ပြုလုပ်ကြရတယ်ရှင်ပြုမင်္ဂလာကိုကြောင်းပြုပြီးတော့တန်ဃာတော်ပါ300တို့အားအာယုန်ခါမှာခောက်ဆွဲကြောဆွမ်းနေ့လယ်ခါမွန်မြတ်သောခဲပွဲပေါ်စဉ်ဆွမ်းများဆက်ကလှူဒန်းခြင်းညနေခါမှာလည်းဖြောရည်ဆေးပစ္စည်းများဆက်ကလှူဒန်းခြင်းဆိုတဲ့တန်ဃာတော်ရှင်မြတ်များအတွက်တနေ့တာကုန်ကြစည်းအိမ်များကိုလှူဒန်းပူဇော်ကြရတယ်ပင်တန်ကတော့ဆရာတော်ဆယ်ပါးတို့အတွက်လည်းတပါးတပါးလင်2000ကျပ်တန်ပစ္စည်းများကိုလှူဒန်းခြင်းအပြင်2000ကျပ်တန်သောနဝကံမပစ္စည်းဝတ္ထုများလှူဒန်းခြင်းမြားဆက်ကြကြောင်းတိုက်ဆွမ်းပရိသာပင်ဖြစ်တသိန်း5000ကျပ်လှူဒန်းခြင်းဓမ္မပူဇာအဖြစ်မြားဆက်ကြနိုင်ကဆရာတော်အားသင်္ကန်းတစ်စုံဖနက်တရံရက်တစ်ချောင်းနဝကံမတသိန်းကျပ်တို့ကိုလည်းပဲလူဒန်းပူဇော်ကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုများကိုပြုလုပ်ကြရတယ်ကုသိုလ်ကောင်းမှုပြုပဲ့ဖြစ်တဲ့ဆွေမျိုးမိသင်္ကာများကလည်းပဲဝိုင်းဝန်းပြီးတော့လူဒန်းကြရတယ်ပေါ့ဥဆန်အောင်ဒေါ်တင်ဝင်းက2000ကျပ်ဒေါ်ဆန်းဆန်းဝင်းမပြုံပြုံမာတမီဟန်စာပြည့်ဝေရှင်မိသားစုက1000ကျပ်ကိုအောင်ကျော်စိုးမရွှေရွှေဝင်းသမီးခင်ရတနာရှင်မိသားစုက1000ကျပ်ဦးအောင်ခိုင်ဒေါ်မြင့်မြင့်အေးမိသားစုက5000ကျပ်ဦးချက်တောင်ဒေါ်စန်းမိသားစုက3000ကျပ်ကိုတန်းသေးသမီးမတွေတို့က5000ကျပ်ဒေါ်တင်စန်းသမီးမနှင်းနှင်းအေးမိသားစုက3000ကျပ်ဒေါ်ကြည်ရွှေညီမဒေါ်ခင်ကျွေတို့က3000ကျပ်ဦးတန်းဝင်းဒေါ်လှလှချင်းသမီးမရင်ရင်ဦးတို့က5000ကျပ်မသိန်သိန်ဦးညီမမကြည်ကြည်မူက3000ကျပ်ဒေါ်ခင်သိန်းသမီးမဆန်းဆန်းအေးက3000ကျပ်ဒေါ်ချောစီသားကိုကျော်ဝင်းမနှင်းစိန်မိသားစုက3000ကျပ်ဒေါ်မြာဝင်းညီမဒေါ်မြာနွယ်တို့က3000ကျပ်ဆိုပြီးကုသိုလ်ပါရမီဖြည့်ဖက်ဆွေမျိုးများကလည်းပဲဝိုင်းဝန်းပြီးတော့ကုသိုလ်ပါရမီပြုလုပ်ကြရတယ်ပေါ့သီလတော်မြတ်ကိုလည်းပဲစောစောပိုင်းကစောက်တည်ခဲ့ကြပြီပရိဒိယတော်ကိုလည်းပဲမြတ်စွာဘုရားရှင်ရဲ့ပရိဒိယတော်ကိုလည်းတန်ဃာတော်ရှင်မြတ်တို့ကတဆင့်နာကြားခဲ့ကြပြီပေါ့အဲ့တော့ယနေ့ဒါနသီလဘာဝနာမျိုးစုံကိုရှင်ပြုမင်္ဂလာကိုကြောင်းပြုပြီးတော့ပြုလုပ်ကြတဲ့နေ့လို့ဒီလိုကိုကိုကိုရှေးဥစွာဝမ်းသာရပါမယ်အဲ့တော့ယနေ့ရှင်ပြုမင်္ဂလာကိုကြောင်းပြုပြီးတော့ပြုလုပ်ကြတဲ့ညီမတစုကိုဘုန်းကြီးအနေနဲ့ဗာတရားဟောပေးမလဲဆိုတော့အရှင်အာနန္ဒာဤသုရှင်မျိုးဆိုတဲ့ခေါင်းစည်းနဲ့ဟောပေးမယ်အဲ့တော့ဒီတရားတော်ကိုနာယူရတဲ့အခါရှင်အာနန္ဒာရဲ့နှလုံးသားထဲမှာကောင်းမြတ်တဲ့တရားတွေဘလို့ကိန်းအောင်နေခဲ့တယ်လေအာလောဘဆိုတဲ့စွန့်လွတ်နင်နာခံမှုစိတ်တက်အာဒေါသဆိုတဲ့ကူညီရိုင်းပင်မှုဒါမျိုးလေးတွေအချင်းချင်းငဲ့ညားမှုကူညီရိုင်းပင်လိုတဲ့သဘောအာမောဟဆိုတဲ့ယထာဘူတကြကြအမှန်တိုင်းမြင်တတ်တဲ့သဘောဒီတရားတွေရှင်အာနန္ဒာရဲ့နှလုံးသားထဲမှာရှင်သင်နေတာကိုတွေ့ပြီးတော့မိမိတို့လည်းပဲအတူယူအားကြနိုင်အောင်ဘုန်းကြီးကအရှင်အာနန္ဒာဤသုရှိမျိုးဆိုတဲ့တရားကိုဟောပေးမယ်အဲ့တော့ဘုန်းကြီးတို့လူတယောက်မှာတစ်ပင်တစ်ပင်လိုပဲတစ်ပင်တစ်ပင်မှာလည်းပဲ အစိတ်ပင်နေလူသားကိုကောင်းကျိုးပြုတဲ့တစ်ပင်နေဆိုတာခွဲခြားလိုက်ရင်ဒီနှမျိုးရှိတယ်အစိတ်ပင်နေမှာရေတောင်းမြေရှင်သန်ပြီဆိုရင်ဒီတစ်ပင်ကိုကြောင်းပြုပြီးတော့တတ္တဝါတွေတေကြီးပျက်စီးနိုင်တယ်ဒီတစ်ပင်ကိုကြောင်းပြုပြီးတော့အလုံးပူပန်မှုတွေဒီတစ်ပင်ကိုကြောင်းပြုပြီးငါသားကာသမီများဒုက္ခရောက်သွားမလားဆိုတဲ့ပူပန်ဆိုးရိမ်မှုတွေဖြစ်စေတတ်တယ်ပေါ့ဒီလိုပဲကောင်းတဲ့လူသားကျိုးပြုဖြစ်တဲ့တရက်ပင်စတဲ့တစ်ပင်မျိုးတွေကြတော့လည်းပဲရေတောင်းမြေအာကောင်းရင်အာကောင်းသလောက်အသီးတွေအပွင့်တွေအရွက်တွေဝေစားလာရင်ဒီတစ်ပင်ကိုကြောင်းပြုပြီးအာလုံချမ်းသာကြရတယ်ဒီတစ်ပင်ကိုကြောင်းပြုပြီးတော့သိပ်ပြီးတော့နှလုံးစိတ်ဝမ်းချမ်းမြေကြရတယ်ပေါ့ဒီလိုပါပဲလူတယောက်မှလည်းပဲရေတောင်းမြေကကောင်းတဲ့ရေတောင်းမြေ3ခုမကောင်းတဲ့ရေတောင်းမြေ3ခုဆိုပြီးတော့ရေတောင်းမြေ6တွယ်ရှိတယ်ပေါ့ဒါကိုဘုန်းကြီးတို့ဟေတုပစ္စည်းလို့ပဋ္ဌာန်းပါဠိတော်မှာတော့ဒီလိုပဲခေါ်ရတယ်အဲ့တော့ဟေတုပစ္စည်းမကောင်းတဲ့ဟိတ်က3ပါမကောင်းတဲ့ရေတောင်းမြေက3ပါကောင်းတဲ့ရေတောင်းမြေက3ပါဆိုပြီးတော့လူတွေမှလည်းပဲရှင်သန်ဖို့အတွက်ရေတောင်းမြေ6တွယ်ရှိတယ်ဒါကိုဘုန်းကြီးတို့ပဋ္ဌာန်းကြတော့ရေတောင်းမြေလျင်ကိုသစ်ပင်ကိုစီပင်တဲ့မှုထောက်ပံ့ပြုသူရေတောင်းမြေလျင်ကိုသစ်ပင်ကိုစီပင်တဲ့မှုထောက်ပံ့ပြုသူရေတောင်းမြေဟာတဲ့သူ့ရဲ့ပင်စည်တွေအခက်ရွက်တွေပွင့်ထွန်းလာအောင်ထောက်ပံ့သစ်ပင်ကိုထောက်ပံ့ပြုသလိုပါပဲတဲ့ဒီလိုပဲလောဘဒေါသမောဟစတဲ့ဟိတ်အလောဘအဒေါသအမောဟစတဲ့ဟိတ်တွေအားလည်းပဲသူနဲ့တကွဖြစ်တဲ့ယုံနံတရားတွေကိုကျေစုပြုတယ်တဲ့ဒါဟေတုပစ္စည်းလို့ဒီလိုခေါ်ရတယ်အဲ့တော့ဘုန်းကြီးတို့လူသားတယောက်မှလည်းပဲအချင်းချင်းအနစ်နာခံလို့တဲ့စိတ်အာလောတပသဘောတရားအချင်းချင်းငြင်းညာတဲ့သဘောအချင်းချင်းကူညီဖေးမတဲ့သဘောအာဒေါသတရားအာဒေါသရရေတောင်းမြင့်ယထာဘုဒ္ဓကြကြတိမြင့်တဲ့သဘောအာမောဟရေတောင်းမြင့်ဒီတိမြင့်၃မျိုးရှင်သန်မှလူတယောက်ဟာလည်းပဲတကဝဖြစ်ပဲယုံနံနေဟာကောင်းကောင်းမွန်မွန်ရှင်သန်အသက်ရှင်ခွင့်ရပြီးတော့လူသားကောင်းကျိုးပြုတယ်တဲ့ကိုယ်တိုင်လည်းပဲနိဗ္ဗာန်ချမ်းသာကိုခံစားနိုင်ရတယ်ဒီလိုမှမဟုတ်ဘဲနဲ့လောဘရည်တောင်းမြင့်အနစ်နာခံလို့တဲ့စိတ်မရှိဘူးအရာရာကိုယ်ဟာပဲအသာစီးလိုချင်တယ်ကိုယ်ဟာပဲလိုချင်တဲ့ရည်တောင်းမြင့်ဒေါသရည်တောင်းမြင့်ကူညီဖေးမတဲ့သဘောမရှိဘူးငြင်းညာတဲ့သဘောမရှိဘူးကိုယ်ဟာပဲအထက်စီးနေချင်တဲ့သဘောတရားမောဟရည်တောင်းမြင့်အမှန်တိုင်းမမြင်ဘူးကိုယ်ထင်ရာစွတ်ပြီးတော့မြင်နေတဲ့သဘောတရားအမှားကိုမြင်တဲ့သဘောတရားဒီရေတောင်းမြစ်တွေရှင်သန်ပြီဆိုရင်လည်းလူသားတယောက်ဟာကိုကိုတိုင်းလည်းပဲအပယ်ဆင်းရဲတိရောက်သွားတတ်တယ်။ပဝန်းကျင်မိဘဆွေမျိုးတွေကိုလည်းဒုက္ခပေးတတ်တယ်ပေါ့။ဒါကြောင့်ဘုန်းကြီးယနေ့အရှင်အာနန္ဒာကြီးဆုရှင်မျိုးဆိုတဲ့တရားကိုဟောခြင်းဟာယနေ့အလူတကာမှာများရဲ့တန်တန်မှာအလောဘဆိုတဲ့အချင်းချင်းအနစ်နာခံလို့တဲ့သဘောရေတောင်းမြစ်ကလေးတွေရှင်သန်စေခြင်းလို့ဟောပေးတာ။အဒေါသဆိုတဲ့အချင်းချင်းငဲ့ညာမှုကူညီရိုင်းပင်းလိုမှုဆိုတဲ့အာဒေါသရေတောင်းမြစ်တွေရှင်သန်အောင်ဘုန်းကြီးကဟောပေးတာအာမောဟဆိုတဲ့အရှိကိုရှိတိုင်းမြင်တဲ့ယထာဘူတဒတနာလို့ခေါ်တဲ့အမှန်တိုင်းမြင်အောင်လို့ဘုန်းကြီးကဒီတရားကိုဟောပေးခြင်းဖြစ်တယ်တဲ့ဒီရောက်တောင်းမြစ်တွေရှင်သန်လို့ရှိရင်အလူတကာတကမတွေဟာကိုယ်တိုင်လည်းပဲငြိမ်ချမ်းလို့ပဝန်းကျင်မိသားစုဆွေမျိုးတွေနောက်ဆုံးနိုင်ငံတော်အထိကိုကနေငြိမ်ချမ်းမှုကိုပေးနိုင်တဲ့သူတော်ကောင်းတွေဖြစ်သွားနိုင်ပါတယ်ကိုယ်ကိုယ်တိုင်လည်းပဲနိဗ္ဗာန်ချမ်းသာတိခံစားနိုင်တယ်တဲ့ဒီရွယ်ချက်နဲ့ဘုန်းကြီးကအရှင်အနန္ဒာရဲ့ဆုရှင်မျိုးကိုဟောပေးတာအဲ့တော့အရှင်အနန္ဒာဆုရှင်မျိုးကိုဘယ်လိုရည်ရွယ်ချက်နဲ့ဘယ်လိုဆုတွေကိုတောင်းခဲ့တယ်လဲဆိုတာယနေ့တောင်းနေတဲ့ဆုတွေနဲ့ဘုန်းကြီးကနှိုင်းရှင်ကြည်စေခြင်းနဲ့ပေါ့အဲ့တော့ဘုန်းကြီးကဒီဆုတောင်းခြင်းရဲ့အကြောင်းလေးအထုပ်ပတ်လေးကိုနည်းနည်းလေးပြောပြပေးဦးမယ်ဒါမှဇက်ကြီးလဲသွားမှာပေါ့အခါတစ်ပါးတော့မြတ်စွာဘုရားကကနာကုတိဇေတဝန်ကျောင်းကနာကုတိပရုံထဲမှာဖျားရှင်အတွက်ခင်ထားတော်မူတဲ့နေရာမှာထိုင်နေတော်မူပြီးတော့ယဟန်ပရိသတ်ကိုမြတ်စွာဘုရားမိန့်ကြားတော်မူတယ်။ဒီယဟန်ပရိသတ်မှာဘုန်းကြီးတို့ရှင်သာရိပုတ္တရှင်မောကလန်းဆိုတဲ့အခသာဝကတွေလည်းပါတယ်။နောက်ပြီးတော့ကျန်တဲ့မဟာသာဝကရှစ်ကျိတ်သောမဟာသာဝကတွေလည်းပဲထိုင်ပြီးတော့နေတဲ့ပရိသတ်ထဲမှာမြတ်စွာဘုရားကမိန့်ကြားတော်မူတယ်။ဘယ်လိုလဲဆိုတော့ဘိခဝေဣဒာနေမိမဟန်လကောတဲ့ယဟန်တို့တဲ့ယခုကငါဖရာတတ်တော်ကြီးရင်ပြီတဲ့မြတ်စွာဘုရားမိန်ကြားတော်မူတဲ့စကားအဲ့တော့မြတ်စွာဘုရားဒီချိန်မှာဘယ်အရွယ်ရောက်တော်မူပြီလဲဆိုတော့ဘုန်းကြီးတို့တတ်တော်50နဲ့5နှစ်ပြည့်ခဲ့ပါပြီ55နှစ်ကျော်လို့56နှစ်တည်းရောက်ခဲ့ပါတယ်ဘုရားရှင်က35နှစ်အရွယ်တော်မှာဖရာဖြစ်တော်မူခဲ့တယ်ခုဝါတော်20ရာပြီးတဲ့နောက် 21 ဝါမြောက်တတ်တော်50နဲ့5နှစ်ပြည့်ပြီးတဲ့နောက်မှာမြတ်စွာဘုရားငါဘုရားအသက်ကြီးပြီယဟန်တို့တဲ့မြတ်စွာဘုရားကယဟန်တွေကိုမိန်လိုက်တာအဲ့တော့ဗာဆက်မိန်တယ်လေဆိုတော့ဧကေစေဘေကူဣမိနာမဂေနာကိစ္ဆာမာတိဟုတ်တယ်အင်ဂျေနာကိစ္ဆန်တီတဲ့ငါဘုရားမှာပြုစုလုပ်ကြွေးမဲ့ယဟန်ကအမြဲမရှိဘူးတဲ့ဘုန်းကြီးတို့ဘုရားရှင်40နဲ့5နှစ်တရင်သုံးတဲ့ထဲမှာပထမဝါတော်20ဘုရားရှင်တတ်တော်55နှစ်အတွင်းမှာဘုရားရှင်ကိုပြုစုလုပ်ကြွေးတဲ့ယဟန်အမြဲမရှိပါဘူးတခါတည်းရန်ရှင်နာဂတမလမထေရပြုစုပြီးတော့တခါတည်းရန်ရှင်နာဂိတမထေရပြုစုပါတယ်တခါတည်းရန်ရှင်ဥပဝါနာထေရှင်သူနဂတမထေတို့ဟာပြုစုခဲ့တယ်ပေါ့နောက်တခါတည်းရန်ကျရှင်သာရိပုတ္တရာရဲ့ညီတော်ဖြစ်တဲ့ကိုရင်ကြီးဖြစ်တဲ့အရှင်ရှင်စုံသားကပြုစုပြီးတော့တခါတည်းရန်မှာရှင်သာဂတမထေရှင်မေဂိယမထေဒီလိုပဲလှင်းတဲ့လူပြုစုတော့မြတ်စွာဘုရားမှာအမြဲတမ်းပဲကောင်းကောင်းမွန်မွန်ပြုစုမဲ့တပည့်မရှိဘူးတဲ့ဒါကိုကြည့်ပဲပြီးတော့ယဟန်တို့တဲ့ငါဘုရားကိုတချို့သောယဟန်တွေရဲ့ပြုစုလို့ကြွေးတဲ့အခါငါဘုရားကဒီလမ်းကသွားမယ်ဆိုရင်သူတို့ကအခြားသောလမ်းကသွားကြတယ်တဲ့ငါဘုရားရဲ့စကားကိုနားမထောင်ကြအောင်နောက်ပြီးတော့ဧကေစေမေရှံပတ္တစီဝရဏိခိပန္တိတဲ့တချို့ယဟန်တွေကငါဖရားရဲ့တပိတ်သင်္ကန်းတွေကိုသူတို့နဲ့သဘောမတူဘူးဆိုတာနဲ့တပြိုင်နက်မြေကြီးပေါ်မှာချပြီးတော့သူတို့လူရှိတဲ့လမ်းသွားကြတယ်တဲ့ငါဖရားမှာတပားတဲ့တပိတ်သင်္ကန်းတွေမြေကြီးပေါ်ချခံရပြီးတော့ကြံနေခဲ့တယ်တဲ့မရှင်နိဗ္ဗတုပဋ္ဌာကံဧကံဘိက္ခုံဇာနာထာတိတဲ့ဒါကြောင့်ငါဖရားအတွက်ခုတက်တော်လည်းပဲ55နှစ်ပြည့်ပြီငါဖရားကြီးလာခဲ့ပြီဒါကြောင့်ကြည်လာတဲ့အတွက်ငါဖရာအတွက်အမြဲတမ်းပြုစုလုပ်ကြွေးမဲ့ယဟန်တစ်ပါးကိုသင်တို့စီမံပေးကြလို့မြတ်စွာဘုရားကယဟန်တွေကိုတောင်းခံလိုက်ပါတယ်။အဲ့တော့ဘုန်းကြီးတို့ဖရာရှင်လေလောကဒဏ်နဲ့တွေ့ခဲ့ရတာပဲ။ဘုန်းကြီးတို့တခါတည်းရန်မှာလောကဒဏ်ဆိုတာငါမှတွေ့တယ်ငါမှဆင်းရဲတယ်ဒီလိုသွားမတွေ့နဲ့။မြတ်စွာဘုရားလည်းပဲလောကမှာယုံကြည်အားဖြင့်အတူမရှိတဲ့ဖရာရှင်ဉာဏ်တော်အားဖြင့်အတူမရှိတဲ့ဖရာရှင်ကံတော်အပြင်အတူမရှိတဲ့ဘုရားရှင်ဖြစ်ပေမဲ့တခါတည်းရန်လောကဒဏ်လေးနဲ့တွေ့ရတာပဲအဲ့တော့တခါတည်းရန်မြတ်စွာဘုရားကဘလို့တွေ့ရလဲဆိုတော့ဘုန်းကြီးတို့အခါတစ်ပါးမှာမြတ်စွာဘုရားဟာအရှင်နာဂတမလမထေရနဲ့ကောသလတိုင်းထဲမှာဒေသစာရီကြွားတယ်ပေါ့ရှင်နာဂတမလမထေရနောက်လိုက်ယဟန်ဖြစ်နေတပိတ်သင်္ကန်းကြီးမြတ်စွာဘုရားအတွက်ယူခဲ့တယ်ပေါ့တနေရာရောက်တော့ဘုန်းကြီးတို့လမ်းခွဲလေးတစ်ခုသွားတွေ့တယ်လမ်းခွဲလေးတစ်ခုသွားတွေ့တော့ရှင်နာဂတမလမထေရဖြက်လန်းကိုသဘောကြရတယ်။ဒီတော့မြတ်စွာဘုရားဒီလန်းကသွားကြရအောင်ပါလို့လျှောက်တယ်။မြတ်စွာဘုရားကသူညွန်တဲ့လန်းကအန္တရာယ်တွေများလွန်းတဲ့အတွက်ယဟန်နဲ့ဒီလန်းကသွားကြစို့လို့မြတ်စွာဘုရားကမိန်ကြားတော်မူတယ်။မြတ်စွာဘုရားကအန္တရာယ်ကင်းတဲ့လန်းကိုညွန်ကြားတော်မူတယ်ပေါ့။ဒါမှရှင်သာဂတမလမထေရ၊ "तू ကဒီလန်းကိုသွားနေကြစို့လို့မြတ်စွာဘုရားတဲ့ဒီလန်းကပဲသွားကြရအောင်ပါ"ဆိုပြီးသုံးချိန်တိုင်တိုင်မြတ်စွာဘုရားကိုပြန်လျှောက်တယ်။မြတ်စွာဘုရားလည်းပဲသုံးချိန်တိုင်းတဲ့ယဟန်အဲ့ဒီလမ်းကမသွားနဲ့ဒီလမ်းကသွားရအောင်လို့ပြန်ပြီးတော့မြတ်စွာဘုရားလည်းသုံးချိန်တိုင်းတိုင်းမင်ကြားတော်မူခဲ့ပါတယ်။အဲ့တော့ဒီလိုမင်ကြားတော်မူတော့ရှင်နာဂတမလမထေရမြတ်စွာဘုရားကရှင်ဘုရားကြွကျင်တဲ့လမ်းကြွပါဆိုတဲ့သဘောမျိုးနဲ့မြတ်စွာဘုရားရဲ့တပိတ်သင်္ကန်းတွေကိုအဲ့ဒီလမ်းပေါ်မှာမြေကြီးပေါ်မှာချပြီးတော့သူကဖြက်လမ်းကပဲသွားခဲ့ပါတယ်။အဲ့တော့မြတ်စွာဘုရားကဒီလမ်းကအန္တရာယ်ရှိတယ်လို့ဘာလို့မမင်ကြားတာလဲဆိုတော့တကယ်လို့မင်ကြားလိုက်လို့ရှိရင်လည်းပဲနာဂတမလမထေရဘလို့ပြန်လျှောက်မလဲဆိုတော့အန္တရာယ်မရှိပါဘူးဖေ။ဘေးရန်မရှိပါဘူးလို့ပြန်ပြီးတော့လျှောက်မှာပဲ။ဒီလိုလျှောက်လိုက်လို့ရှိရင်ဘုန်းကြီးတို့တာမင်ညကြည့်လိုက်ရင်တော့ဒီစကားဟာရိုးရိုးထင်ပေမဲ့မြတ်စွာဘုရားရဲ့တပ်ပင်ညူတဉာဏ်တော်ကိုစော်ကားလိုက်တဲ့သဘောဖြစ်သွားမယ်တဲ့။ဒါဆိုရင်ဘုန်းကြီးတို့အပြစ်ကတိတ်ကြီးသွားပြီ။မြတ်စွာဘုရားကတပ်ပင်ညူတဉာဏ်နဲ့သိတော်မူလို့ဒီလမ်းကသွားရအောင်အဲ့ဒီလမ်းကအန္တရာယ်ရှိတယ်လို့ပြောလိုက်လို့ရှိရင် तू ကမရှိပါဘူးလို့ပြန်ပြောရင်မြတ်စွာဘုရားဘာမှမသိပါဘူးလို့ဒိဗေကဒီသဘောရောက်သွားပါတယ်။အဲ့တော့ကိုပြောလိုက်တဲ့ဇာကားရဲ့အနတ်ဒိဗေကမြတ်စွာဘုရားကိုစော်ကားပြီးသားဖြစ်သွားပါတယ်။ဒါဆိုရင်ဘာဖြစ်လဲဆိုတော့စာပေမှာဘုန်းကြီးတို့တခါတည်းရန်မြတ်စွာဘုရားပေါ်မှာစော်ကားတဲ့ပုဂ္ဂိုလ်ကြီးအရှင်လက်လက်နဲ့ခေါင်းနေပါတယ်ခုနှစ်စိတ်ခုနှစ်ပြား क्वे ပြီးတော့အသေးစိုးနဲ့သေတတ်ကြရပါတယ်။မြတ်စွာဘုရားကိုစော်ကားတဲ့ပုဂ္ဂိုလ်ကြီးဒါမျိုးတွေဖြစ်တတ်တယ်ပေါ့။အဲ့တော့မြတ်စွာဘုရားကဒါမျိုးပြောလိုက်ရင်စော်ကားလို့ရှိရင်သူ့မှာအပြစ်တွေပိုကြီးလိမ့်မယ်ဆိုပြီးမြတ်စွာဘုရားကဘာမှမပြောလိုက်ဘူး။နောက်တစ်ချက်ကသူ့မှာလည်းပဲကံကြမ္မာကအကုသိုလ်အကျိုးပေးခြင်းကရောက်လာတယ်။မြတ်စွာဘုရားဘလောက်ပဲတားတာသူ့ဟာမြတ်စွာဘုရားပြောတဲ့စကားကိုနားမထောင်ဘူး။သူ့သွားခြင်းနဲ့လမ်းကိုသွားမှာပဲ။ ဲ့တော့ဒီအကုသိုလ်အကျိုးပေးတဲ့အချိန်ရောက်လာပြီဆိုတော့မြတ်စွာဘုရားလည်းဘာမှမတတ်နိုင်ပါဘူးအဲ့တော့သွားတဲ့အခါဘာလုပ်လဲဆိုတော့ခိုးသား900ကမင်းပြင်းမင်းထန်လေးတင့်ပြီးတော့လမ်းမှာလူရက်နေတဲ့တကိုးတွေကသူတို့လူရက်မဲ့ပုံကိုယ်တွေကိုစောင့်နေတဲ့အချိန်မှာယဟန်တစ်ပါးလာတယ်ဆိုတော့စိတ်တွေကတော်တော်ဆိုးသွားကြတယ်သူတို့လူကျင်နာကပစ္စည်းလူကျင်နာခုလာနေတာကယဟန်ယဟန်လူတို့သူတို့ဘာမှရမှာမဟုတ်အဲ့တော့ဒီယဟန်ကိုမြင်နေဆိုရင်ပဲစိတ်တွေဒေါသတွေဖြစ်ပြီးတော့ယဟန်ကိုလက်သီးနဲ့ထိုးခြေထောက်နဲ့ကမ်းယဟန်လဲကျသွားတယ်အဲ့ဒီမှာခေါင်းတွေဘာတွေရိုက်ခွဲတယ်မြေသပိတ်တွေရိုက်ခွဲတယ်နောက်ပြီးတော့သင်္ကန်းတွေစိတ်စိတ်မောမောဆုပ်ဖြဲပြစ်တယ်ဓာတ်နဲ့ခုတ်ပြစ်တယ်ပေါ့အဲ့တော့ယဟန်မှလည်းပဲခေါင်းကသွေးတွေစီးလို့အဲ့ဒီချိန်မှာခိုးသားတွေရဲ့ယဟန်ဖြစ်တော့အသေးတော့မတတ်ပါဘူးဒီလိုနဲ့မြတ်စွာဘုရားကိုသတိရပြီးတော့ပြန်သွားတယ်မြတ်စွာဘုရားလည်းတနာတော်မူလွန်းလို့ကြွတော်မမူဘဲနဲ့သူ့ကိုတစ်ပင်တစ်ပင်အောက်ကနေစောင့်တော်မူတယ်တဲ့ဘုန်းကြီးတို့ဖရာရှင်ကဒီလောက်ထိကရုဏာကြီးတယ်ကိုယ်ပေါ်မှာပြစ်သွားတဲ့ပုဂ္ဂိုလ်ကိုပဲပြန်လာလို့ရှိရင်မြတ်စွာဘုရားကြည်ပြူစွာခွင့်လွှတ်နိုင်တယ်တဲ့ဒါတွေကဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေသတိထားရမယ့်အချက်ကလေးအဲ့တော့ငါဖရာတင့်ကိုဒီအရေးကိုမြင်လို့ငါဖရာပြောတာလို့အဲ့ဒီကျမ်းမှာမင်ကြားတော်မူခဲ့ပါတယ်အဲ့တော့မြတ်စွာဘုရားကမာကရုဏာတော်ရှင်ဖြစ်တဲ့အတွက်ဒီယဟန်ကိုခွင့်လွှတ်ခဲ့ပါတယ်။အဲ့တော့ဘုန်းကြီးတို့စဉ်းစားကြည့်နော်။သုံးလောကထိုတာမြတ်ဖရာလောကမှာအတူမရှိတဲ့မြတ်စွာဘုရားတော်မှာတခါတရံကိုယ်စကားနားမထောင်နေတဲ့ယဟန်နဲ့တွေ့တဲ့အခါတပိတ်သင်္ကန်းကြီးမြေကြီးပေါ်မှာချပြီးတော့တပါးတဲ့ဒုက္ခရောက်လို့ဘုရားရှင်ကိုတော်မြတ်လေဒီလိုလောကဒဏ်ကြီးတွေ့ကြုံခဲ့ရတယ်တဲ့။ဒါကြောင့်ငါဘုရားအတွက်အမြဲတမ်းပြုစုမဲ့ယဟန်တပါးကိုသင်တို့စီမံပေးကြလို့မြတ်စွာဘုရားကတောင်းဆိုခဲ့တာပါ။အဲ့တော့တခါတရံကြတော့လည်းပဲရှင်မေဂိယတို့လှုပ်ကြွေးပြုတဲ့အခါလဲမြတ်စွာဘုရားဒီလိုပဲပြောမရဆိုမရနဲ့ဘုရားရှင်ကိုယ်တော်မြတ်ကတိကောက်ဖြစ်ခဲ့ရတာလေးတွေရှိပါတယ်ဘယ်လိုလဲဆိုတော့ခါတဘမြတ်စွာဘုရားရှင်ကိုယ်တော်မြတ်စာလိကမြို့ရဲ့ဤစာလိကတောင်ကကြောင်းတစ်ကြောင်းမှာတရင်သုံးတဲ့အချိန်ရှင်မေဂိယပြုစုလှုပ်ကြွေးတယ်ပေါ့အဲ့ဒီအချိန်မှာအရှင်မေဂိယခွင့်ပန်းပြီးတော့ဇန်တုရွာတဲ့ကိုဆုံကန်းကြွဆွန်းစားပြီးတဲ့နောက်ကိမိကာလာဆိုတဲ့မြေကမ်းဘေးကနေလမ်းလျှောက်လာတဲ့အချိန်ရှင်မေဂိယဘာတွေ့လိုက်တယ်ဆိုတော့တရေဥယင်တစ်ခုကိုတွေ့လိုက်တယ်။အော်ဒီတရေဥယင်ဟာတိတ်ပြီးတော့ပျော်စရာကောင်းတာပဲ။တိတ်ပြီးတော့ကြည်နူးစရာကောင်းတာပဲ။ကမ္မထံအားထုတ်လို့တဲ့အမျိုးသားအတွက်ကမ္မထံအားထုတ်ဖို့ရတင့်တော်လိုက်တာတဲ့။ငါ့ကိုမြတ်စွာဘုရားမြန်ခွင့်ပြုခဲ့ရင်တော့ဒီတရေဥယင်ကိုလာပြီးတော့ကမ္မထံအားထုတ်ရရင်ကောင်းပါပဲလို့ကြံစီပြီးတော့မြတ်စွာဘုရားထံလေရောက်ရောကြောင်းလေပြန်ရောက်ရောမြတ်စွာဘုရားကိုခွင့်ပန်တယ်ပေါ့အကြောင်းကျိုးတွေလျှောက်တယ်။နောက်ဆုံးမြတ်စွာဘုရားတဲ့မြတ်စွာဘုရားကတော့ခွင့်ပြုမယ်ဆိုရင်တပည့်တော်ဟာတရေဥယျာဉ်ကိုကမ္မထံအားထုတ်ဖို့သွားလိုပါတယ်ဘုရားလို့ခွင့်ပန်ခဲ့ပါတယ်။ဒီတော့မြတ်စွာဘုရားကပါမင်ကြားတယ်လေဆိုတော့ယဟန်နဲ့မေဂိယတဲ့ခုချိန်မှာငါဘုရားတပါးတည်းဖြစ်သေးတယ်အဲ့တော့အခြားတော်ယဟန်တပါလာတဲ့တိုင်အောင်စောင့်ပါဦးလို့မိန်ကြားတယ်အဲ့ဒီချိန်မှာစာလိကတောင်ကကြောင်းမှာမြတ်စွာဘုရားကရှင်မေဂိယနဲ့နှစ်ပါးတဲ့တရင်သုံးတာမြတ်စွာဘုရားအတွက်မျက်နှာသိရေးတို့ဘာတို့ရှင်မေဂိယကစီမံပေးတာတပါတဲ့ရှိနေတာကိုမြတ်စွာဘုရားပြစ်ပြီးတော့တရားထုတ်ခြင်းပါတယ်လို့ရှင်မေဂိယကလျှောက်တယ်မြတ်စွာဘုရားကတားတော့ရှင်မေဂိယကပြန်ပြီးတော့လျှောက်တယ်မြတ်စွာဘုရားတဲ့မြတ်စွာဘုရားကအထက်မှတ်ကိစ္စအတွက်ပြုပြီးတပါပြီပြုပွဲကိစ္စမရှိတော့ပါဘူးပြူပြီးတဲ့မကိစ္စကိုလည်းတဖန်တူပွားအောင်လုပ်ဖွယ်မရှိတော့ပါဘူးတပည့်တော်မှာတော့တဲ့ထက်မှတ်ကိစ္စအတွက်ပြုပွဲတွေရှိပါသေးတယ်ပြူပြီးတဲ့ကိစ္စအတွက်ထက်မှန်တူပွားအောင်ဆောင်ရွက်เสียရကိစ္စတွေရှိပါသေးတယ်ဒါကြောင့်မြတ်စွာဘုရားအနေနဲ့ခွင့်ပြုမယ်ဆိုရင်တပည့်တော်ဟာတရေဥယျင်သွားပြီးတော့တရားထုတ်လိုပါတယ်ဖရာလို့သုံးချိန်တိုင်တိုင်ပြန်ပြီးတော့လျှောက်တယ်ပေါ့အဲ့တော့လေးချိန်မြောက်ကြတော့မြတ်စွာဘုရားကမေဂိယတဲ့ကမ္မထံအားထုတ်လိုပါတယ်လို့ပြောနေတဲ့တင်ကိုငါဘုရားကဘယ်လိုပြောရတော့မှာလဲတဲ့။သွားရမယ့်ချိန်ကိုတင်ရတာသိပါတော့ဆိုမြတ်စွာဘုရားအရှုံးပေးလိုက်တယ်အလျှော့ပေးလိုက်တယ်ပေါ့။ဒီတော့ရှင်မေဂိယလည်းပဲမြတ်စွာဘုရားတန်းရှိခိုးပြီးတော့တရေဥယျာဉ်ထဲမှာသွားတယ်။ဒါပေမဲ့တရားအာမထုတ်ဖြစ်ခဲ့ပါဘူး။တရေဥယျာဉ်ထဲမှာတစ်ပင်အောင်ကြောက်ဖြာပေါ်ထိုင်လိုက်တဲ့နေ့တည်းပြိုင်နဲ့ယဟန်စိတ်တီပြောင်းပြီးတော့သူကသူရှင်ပြန်စိတ်တီဝင်လာပြီးတော့မောင်မတွေနဲ့မိဖုရားတွေနဲ့ဒီလိုနေတာတွေမြင်တယ်ဒီတော့လောဘတွေဖြစ်လို့နောက်တခါခိုးသားနှစ်ယောက်ကိုတယောက်ကိုသိမ့်မိန်ပေးတာတယောက်ကိုထောင်းသွင်းအကျဉ်းချတာဒီလိုအတွေးတွေဝင်လာတော့သူ့မှာဗျာပါရဝိတက်ဝိဟိန္ဒဝိတက်ဒီလိုဝိတက်တွေမကောင်းတဲ့အကျဉ်းစီတွေဖြစ်လို့လောဘတွေဒေါသတွေဖြစ်နေတယ်ပေါ့အဲ့တော့နောက်ဆုံးတော့သူဟာအံ့ဩပြီးတော့ငါတရားတရားနဲ့ဖြစ်နေပါလေရဲ့နဲ့မကောင်းတဲ့အကျဉ်းစီတွေဖြစ်တယ်တရားထုတ်လည်းမရဘူးဆိုပြီးတော့ ဒီဒီရဲ့ဥယျာဉ်ကိုစွန့်ပြီးတော့မြတ်စွာဘုရားဒီတစ်ခေါက်ပြန်သွားပါတယ်မြတ်စွာဘုရားလည်းကြည်ကြည်ပြီးပြီးလက်ခံပြီးတော့တရားဟောခဲ့ပါတယ်အဲ့တော့ရှင်မေကြီးကဘာဖြစ်လို့အဲ့ဒီဥယျာဉ်ထဲရောက်တော့အကုသိုလ်စိတ်တွေဖြစ်တယ်လဲလို့မေးရင်ရှင်တုံးကဘဝ900ရှင်ဘုရင်ဖြစ်တုံးကအဲ့ထဲမှာ तू ဟာဥယျာဉ်ကစားဖို့အတွက်မိဖုရားတွေမောင်မတွေနဲ့တွားခဲ့တယ်ခိုးသားတွေအတွက်စီရင်ခဲ့တယ်အဲ့ဒီမှာထိုင်လိုက်တဲ့တပြိုင်တည်းဘဝ900ရှင်ဘုရင်ဖြစ်ခဲ့တော့ရှင်ဘုရင်စိတ်တွေပေါက်ပြီးတော့သူ့မှာအကုသိုလ်အကြံစီတွေပဲဖြစ်ခဲ့တယ်။တရားအထုတ်လို့လုံးဝမရခဲ့ဘူး။မြတ်စွာဘုရားလည်းပဲဒီအကြောင်းကိုမြင်တော်မူလို့တားမြစ်တော်မူခဲ့တာ။ဒါပေမဲ့မရခဲ့ပါဘူး။အဲ့မှာမြတ်စွာဘုရားတပါးတဲ့ချန်ခံပြီးတော့နေခဲ့ရပါတယ်။တပါးတဲ့နေခဲ့ရတော့ဘာဖြစ်မလဲ။မျက်နှာသိရကိုယ်တိုင်းလှုပ်ရတယ်။သင်္ကန်းကိုယ်တိုင်းရှော်ရတယ်။ဒါမျိုးတွေလှုပ်ရမှာပေါ့။အဲ့တော့မြတ်စွာဘုရားလည်းပဲလောကရန်နေနဲ့တွေ့တယ်တဲ့ဒါကြောင့်မြတ်စွာဘုရားကယေဟန်တို့ငါဘုရားခုတတ်တော်90နဲ့9နှစ်ပြည့်သွားပြီဖြစ်တဲ့အတွက်ငါဘုရားမှာကြီးပြီအိုလာပြီဒါကြောင့်အချို့သောယေဟန်တွေကငါဘုရားကိုပြုစုလုံကျွေးနေပြီမဲ့ဒီလန်းကသွားမယ်ဆိုရင်သူတို့ကဟိုလန်းကသွားမယ်လို့ပြောကြတယ်နောက်ပြီးတော့ငါဘုရားရဲ့တပိတ်တင်ငန်းတွေကိုလည်းပဲမြေကြီးပေါ်မှာပြစ်ချပြီးတော့သွားကြတယ်တဲ့ငါဘုရားပေါ်မှာမငဲ့ညာကြဘူးဒါကြောင့်ငါဘုရားကြီးလာပြီဖြစ်တဲ့အတွက်တင်းတို့ငါဘုရားကိုပြုစုလုံကျွေးမဲ့ယဟန်တပါတင်းတို့စီမံပေးကြပါလို့မြတ်စွာဘုရားကမိန်ကြားတယ်တောင်းခံလိုက်တယ်အဲ့တော့ယဟန်သာရှင်မြတ်ကြီးတွေမှာတန်ဝေကတွေဖြစ်ကုန်ကြပါတယ်ဓမ္မတန်ဝေကပေါ့ဒါကြောင့်မို့ယနေ့အလှတကဓမ္မတွေနဲ့တရားနာပရိသတ်တွေလည်းပဲမိမိတို့လည်းပဲလောကဒဏ်နဲ့တွေ့ရမှာပဲပင်လေသမုဒ္ဒရာတွေကိုသွားလို့ရှိရင်ဘာဖြစ်မလဲလိုင်းတန်လေးတန်ဓာရီဟာတွေ့ရတာထုံးစံတယ်ဒီလိုပဲလောကထဲမှာနေပြီဆိုရင်လောကဒဏ်တရားတွေဟာအကောင်ဆိုတွေ့ရမှာပဲချမ်းသာတဲ့ဒဏ်ကိုယ်ပေါ်မှာလှူလှူလာလာအကောင်ပြောတဲ့ဒီလိုလောကဒဏ်နေနဲ့လည်းပဲတွေ့ရမယ်တခါတရံကိုယ်ပေါ်မှာမဟုတ်မတရားချိုးဖဲ့ပြီးတော့ဂုံတိတ်ခါကြအောင်ပြောတာတွေနဲ့တွေ့ရမယ်တခါတရံကိုယ်နာမှာအချမ်းရံမရှိတာဒါမျိုးတွေနဲ့လည်းပဲတွေ့ရမယ်ဆင်းရဲဒုက္ခတွေနဲ့လည်းပဲတွေ့ရမှာပဲဒါဟာလောကထဲမှာနေလို့ရှိရင်လောကဒဏ်ဆိုတာမြတ်စွာဘုရားတောင်းရှောင်လွဲလို့မလွတ်ဘူးတဲ့ယဟန်ဒီမှာတန်ဝေကရကြတယ်ပေါ့ဒါကြောင့်မိမိတို့များတကယ်လို့လောကဒဏ်နေနဲ့တွေ့ကြုံခဲ့လို့ရှိရင်ဝမ်းနေနေစရာမလိုပါဘူးကောင်းတဲ့လောကဒဏ်ချမ်းသာတဲ့လောကဒဏ်နေနဲ့တွေ့ရင်မြောက်ကြမြောက်ကြနဲ့မဖြစ်ဘူးအရေးကြီးပါတယ်တခါတရံဆိုးတဲ့လောကဒဏ်မကောင်းတဲ့လောကဒဏ်ဆင်းရဲတဲ့လောကဒဏ်နေနဲ့တွေ့ရင်မျက်နှာသေးလေးနဲ့ဝမ်းနေပက်လက်မဖြစ်ဘူးအရေးကြီးတယ်ဒါဟာမြတ်စွာဘုရားတောင်းမှာတွေ့ကြုံရသေးတာပဲငါတို့ကဘာမို့လဲလို့လောကဒဏ်ကိုကြံကြံခံနိုင်မှမင်္ဂလာတရားဖြစ်တယ်တဲ့ကဲအားလုံးပဲလက်အုပ်ချီလိုက်လိုက်ဆိုလိုက်ပင်လေသမုဒ္ဒရာသွာလာယာမှန်စွာလှိုင်းလီတွေ့ကြုံမြဲပင်လေသမုဒ္ဒရာသွာလာယာမှန်စွာလှိုင်းလေတွေ့ကြုံမြဲလောကတွင်မှာကျင်လေရာမှန်စွာလောကရန်တွေ့ကြုံမြဲလောကတွင်မှာကျင်လေရာမှန်စွာလောကရန်တွေ့ကြုံမြဲဖရာတော်မှာတွေ့ကြုံရဒုက္ခပါမို့လေဖရာတော်မှတွေ့ကြုံရဒုက္ခပါမို့လေဒါကြောင့်လောကဒဏ်နဲ့တွေ့တုံတဲ့အခါမှာဖုတ္တသာလောကဒဏ်မေစိတ်တန်ယတနာကံပတိအေတံမင်္ဂလမုဒ္ဒမံတဲ့ကောင်းတဲ့လောကဒဏ်နဲ့တွေ့ရင်လည်းဟီဟာနဲ့မြောက်ကြမြောက်ကြမဖြစ်ဘူးဖြစ်လို့ရှိရင်အမင်္ဂလာဖြစ်သွားတတ်တယ်ဆိုတဲ့လောကရန်ဒီဆင်းရဲတဲ့လောကရန်ဒီနဲ့တွေ့ကြုံတဲ့အခါမှာလည်းပဲမျက်နှာသေးလေးနဲ့ဝမ်းနဲ့ပက်လက်မဖြစ်နဲ့ဖြစ်လို့ရှိရင်အမင်္ဂလာဖြစ်သွားတတ်တယ်။ဒါကြောင့်ကောင်းတဲ့လောကရန်နဲ့တွေ့ကြုံလည်းပဲပုံမှန်ပဲနေနိုင်အောင်ကြိုးစားရတယ်။ဆင်းရဲတဲ့လောကရန်နဲ့တွေ့လည်းပုံမှန်ပဲကြိုးစားရတယ်။မြတ်စွာဘုရားတောင်းမှလောကရန်ဒီတွေ့ကြုံရသေးတာပဲ။ငါတို့ကဘာမို့လဲ။ပါရမီရှင်တွေတောင်တွေ့ကြုံရသေးတာ။တို့ကဘာမို့လဲလို့ခနာကယန္တာရှင်မြတ်ကြီးတွေဓမ္မတန်ဝေကပွားတယ်လို့တန်ဝေကယူပြီးတော့လောကဒဏ်ကိုကြံ့ကြံ့ခံနိုင်အောင်ကြိုးစားရပါတယ်ဒါမှမင်္ဂလာရှိတဲ့မင်္ဂလာပြည့်ဝတဲ့အမျိုးသားမျိုးသမီးဖြစ်ပါလိမ့်မယ်အိမ်ပေါက်မှာမင်္ဂလာရှိပါစေလို့ဆိုင်းပုတ်ကလေးချေယုံနေတော့မင်္ဂလာဆိုတာရှိမလာပါဘူးစိတ်သက်ကအဓိကကြတယ်တဲ့အဲ့တော့မြတ်စွာဘုရားကဒီလိုလောကဒဏ်နေနဲ့တွေ့ကြုံရတဲ့အကြောင်း နောက်ပြီးတော့ငါဖရာအတွက်အမြဲပြုစုမဲ့ယဟန်လိုအပ်တဲ့အကြောင်းစီမံပေးဖို့ကြောင့်မင်ကြားတော်မူတော့အဲ့ဒီပရိသတ်ထဲမှာထိုင်နေတဲ့ရှင်သာရိပုတ္တကိုတော်မြတ်ကလက်ဥချီပြီးတော့မြတ်စွာဘုရားကိုရှောက်ပါတယ်ဘယ်လိုလဲဆိုတော့မြတ်စွာဘုရားတဲ့တပည့်တော်အနေနဲ့တသင်ချေနဲ့ကဘာတသိန်းကာလပလုံမြတ်စွာဘုရားကိုတောင်းတပြီးတော့မြတ်စွာဘုရားကိုကြည်ညိုလွန်းလို့မြတ်စွာဘုရားကိုဖူးမြော်ခြင်းလွန်းလို့တသင်ချေနဲ့ကဘာတသိန်းပါရမီတွေဖြည့်ခဲ့ပါတယ်တဲ့အဲ့တော့ဘုရားရှင်အတွက်တပည့်တော်လူပညာကြီးကျယ်တဲ့ပုဂ္ဂိုလ်တယောက်ကတပည့်တစ်ပါးကပြုစုလှုပ်ကြွေးတာဟာတင့်တော်တယ်မို့လားမြတ်စွာဘုရားတဲ့ဒါကြောင့်မြတ်စွာဘုရားကိုဘုရားတပည့်တော်လှုပ်ကြွေးပေးရစီလှုပ်ကြွေးခွင့်ပြုပါဘုရားလို့ရှင်သာရိပုတ္တရာကရှောက်ထားခဲ့ပါတယ်အဲ့တော့မြတ်စွာဘုရားကဘာမင်ကြားတော်မူသလဲဆိုတော့အလံသာရိပုတ္တရာယတန်တိတာယံတွံဝိဟရတိအတုံညာယေဝမေတာတိတာတဝဩဝါရောဗုဒ္ဓနံဩဝါရတရီတောနာမေတရားဥပဋ္ဌာကကိစ္ဆံအတ္ထီတိပရိခိပိတဲ့မြတ်စွာဘုရားမင်ကြားချက်စကားလေးရသာရိပုတ္တာတဲ့တင်ပြုစုလှုပ်ကြွေးဖို့မတင့်တော်ပါဘူးသာရိပုတ္တာတဲ့ဘယ်ရင်မှာပဲတင်ရောက်နေနေတင်ရှိနေတဲ့အရက်ဟာငါဖရားရှိတယ်လို့ပါပဲငါဖရားမရှိဘူးလို့ပြောလို့မရအောင်တင်ဟာငါဖရားရဲ့ကိုစားဖြစ်တယ်တင်ရှိနေတဲ့ရက်ဟာစိတ်ချရတယ်ငါဖရားရှိနေတယ်လို့ပဲတင်ရှိနေလို့ချင်းငါဖရားမရှိပါဘူးလို့ပြောလို့ကိုမရပါဘူးသာရိပုတ္တာတဲ့တဝါဝါဝါရောဗုဒ္ဓနံဩဝါဒတရီတော်တဲ့တင့်ရဲ့အဆုံးမဩဝါဒဟာဖရားရှင်ရဲ့အဆုံးမဩဝါဒနဲ့တထထဲကြပါတယ်ဒါကြောင့်တင်ရှိနေဖို့လိုတယ်တဲ့နာမေတရားဥပဋ္ဌာကကိစ္ဆံအတ္ထိတိပဋိခိပိသာရိပုတ္တသာရိပုတ္တတရားတင်သည်မေငါဖရားအားဥပဋ္ဌာကကိစ္ဆံပြုစုလူကျိုးပွဲကိစ္စသည်နာအတ္ထိမရှိပါဘီဣတိတုဘဂဝါသုံးလောကဒုဒါရှင်တော်မြတ်ဖရားသည်ပဋိက္ခိပီရှေရေးကိုကောင်းစွာမြင်တော်မူ၍တာမြင့်တော်မူခဲ့ပါပေတည်အဲ့တော့မြတ်စွာဘုရားကသာရိပုတ္တာတဲ့တင်ပြုစုလှုပ်ကြွေးဖို့မတင့်တော်ဘူးတဲ့ငါဖရားမရှိပေမဲ့တင်ရှိနေတဲ့ရဲ့ဟာငါဖရားရှိတယ်လို့ပါပဲတဲ့အလုံးစိတ်ချရတယ်တင့်ရဲ့အဆုံးမတွေကလည်းဖရားရှင်ရဲ့အဆုံးမနဲ့ထက်တူဖြစ်နေတယ်ဒါကြောင့်တင်ဟာငါဖရားကိုပြုစုမလုပ်ကြွေးပါနဲ့ပြုစုလုပ်ကြွေးပွဲမလိုပါဘူးသာရိပုတ္တာလို့မိန့်ကြားတော်မူခဲ့ပါတယ်အဲ့တော့ဒီနေရာမှာရှင်သာရိပုတ္တာရဲ့စိတ်တဲ့ကြည်နော်ရှင်သာရိပုတ္တာဆိုတာမြတ်စွာဘုရားရဲ့6လလောက်စောပြီးတော့ပရိနိဗ္ဗာန်စံဝင်သွားခဲ့ရပါတယ်တတ်တော်ကလည်းကြီးနေပါပြီကိုယ်ကိုယ်တိုင်တတ်တော်ကြီးနေပါလျက်နဲ့မြတ်စွာဘုရားကိုပြုစုလုပ်ကြွေးပါရစေတဲ့ပြုစုလုပ်ကြွေးခွင့်ပေးပါဆိုတော့ရှင်သာရိပုတ္တာရဲ့စိတ်တဲ့မိမိရဲ့ကျေးဇူးရှင်နေပေါ်မြတ်စွာဘုရားပေါ်ဘလောက်လေးစားခဲ့တယ်လဲဘလောက်မြင်နိုးခဲ့တယ်လဲဒါလေးဟာယနေ့အလူတကာဓမ္မတွေအတူယူရမယ့်အချက်ကလေးတွေဘုန်းကြီးတို့လည်းပဲဒီတိုင်းပဲဘုန်းကြီးတို့ကိုယ်တိုင်လည်းပဲမြတ်စွာဘုရားဆရာတော်ကမေတော်ကြီးကိုပြုစုလှုပ်ကြွေးပါကံကောင်းအောင်လုပ်ပါပညာတက်ပြီမလို့ကံတရားလိုတယ်ဆိုပြီးတော့ရွှေစီတီကနေခေါ်ပြီးတော့မေတော်ကြီးကိုဒီကြောင်းကိုထားပေးတယ်ဘုန်းကြီးတို့အနေနဲ့တက်နိုင်တယ်မြတ်ပြုစုလှုပ်ကြွေးခဲ့ရတယ်ပေါ့ဒါသူတော်ကောင်းတွေလိုလားတဲ့စိတ်တဲ့အရှင်သာရိပုတ္တရာတို့ရဲ့စိတ်တဲ့ဒါကြောင့်မိမိတို့မှလည်းပဲမိဘရှိနေတယ်မိဘရှိရင်နံပါတ်1ဘာလို့ရမလဲမိဘစာဝတ်နေရေးပြေလည်အောင်လုပ်ပေးရမယ်တဲ့ဒါတစ်ချက်စာဝတ်နေရေးပြေလည်အောင်လုပ်ပေးရုံနဲ့တာဝန်ကျေပြီလားမကျေသေးပါဘူးမိဘစိတ်ချမ်းသာအောင်ကုသိုလ်မပြုသေးတဲ့မိဘပြုလောင်းတရားမထိုင်ပြသေးတဲ့မိဘထိုင်ပြလောင်းစိတ်မချမ်းသာသေးတဲ့မိဘစိတ်ချမ်းသာလောင်းဒါမျိုးလေးတွေကုညီဆောင်ရွက်ပေးရမယ်တဲ့ဒါဒုတိယအချက်ပေါ့အဲ့တော့ကိုယ်တိုင်မလုံနိုင်ရင်လည်းပဲဒီကိစ္စလေးတွေကကိုယ်တိုင်ပြုစုပါတဲ့ခုရှင်သာရိပုတ္တာကြည်လေတတ်တော်ကြီးနေတာတောင်မှမြတ်စွာဘုရားကိုသူပြုစုလှုပ်ကြွေးပါမယ်တဲ့ပြုစုလှုပ်ကြွေးခွင့်ပေးပါဆိုတာသူတော်ကောင်းတွေဟာကိုယ်တိလက်ရောက်ပြုစုလှုပ်ကြွေးတာတိတ်ပြီးတော့လိုလားကြတယ်တဲ့ဒါကြောင့်မိမိတို့လည်းပဲမိမိတို့ရဲ့မိခင်ကြီးရှိနေတဲ့ခိုက်မှာနံပါတ်1ဇာဝနေရေးပြည်လျောင်းလှုပ်ပေးရမယ်နံပါတ်2စိတ်ချမ်းသာအောင်ထားပေးရမယ်နံပါတ်3လှုပ်ချင်တဲ့ကုသိုလ်လေးတွေကိုကိုယ်ကနေပြီးတော့အကုန်ကြခံပြီးတော့မသေးမီမဆုံးပါမီဘဝမကူမီတက်နေနေမြအားလုံးကုသိုလ်တွေလုပ်ပေးနိုင်မှမိမိတို့မှာကျေးဇူးဆက်ရရောက်တယ်ဆိုတာဒါလေးကသင်ခန်းစာယူစရာကောင်းတယ်ပေါ့ခုရှင်သာရိပုတ္တရာရဲ့စိတ်တက်ဟာဒါမျိုးစိတ်တက်တတ်တော်ကြီးနေပြီမဲ့ပြုစုလုပ်ကြွေးခွင့်ကိုတောင်းခဲ့တယ်ဒါကရှင်သာရိပုတ္တဘက်ကရှူတောင်းကသုံးသက်ဝေဖန်ပြတာပေါ့ဘုန်းကြီးတို့မြတ်စွာဘုရားဘက်ကကြည်တော်မူလို့ရှိရင်လည်းပဲမြတ်စွာဘုရားဟာ management ဆိုတဲ့စီမံခန့်ခွဲမှုအတူယူစရာသိကောင်းတယ်အဲ့တော့ရှင်သာရိပုတ္တဟာလယုံတစုအာကိုရတဲ့တပည့်ကြီးဖြစ်တယ်။ တကယ်လို့မြတ်ရှင်သာရိပုတ္တရာကိုပြုစုလို့ကျွေးခွင့်ပေးမယ်ဆိုရင်ဘုန်းကြီးတို့အခြားနေရာဒေသတွေမှာလေဟင်းကုန်မယ်တဲ့ခုတော့ရှင်သာရိပုတ္တရာကိုမြတ်စွာဘုရားကယုံကြည်တယ်စိတ်ချတယ်အလုတ်ကျွေးမခိုင်းဘူးဒီတော့ရှင်သာရိပုတ္တရာရောက်တဲ့နေရာမှာမြတ်စွာဘုရားရဲ့ကိုးစားတာဝန်တွေကိုထမ်းဆောင်တယ်တရားတွေကိုဟောတယ်လူတွေလိမ္မာရေချာရှိအောင်ဆောင်ရွက်ပေးတယ်နိဗ္ဗာန်ကိုပို့ပေးတော်မူတယ်အပေတကားပိတ်အောင်ဆောင်ရွက်ပေးတယ်အဲ့တော့မြတ်စွာဘုရားလည်းပဲစီမံခန့်ခွဲမှုသိပြီးတော့တူယူစရာကောင်းတာပဲဒါဘုန်းကြီးတို့တူယူရမယ်ချက်တွေနော်ဘာလို့လဲဆိုတော့ဘုန်းကြီးတို့လည်းပဲလူကြီးဖြစ်လာလို့ရှိရင်ဘာလဲဆိုတော့ဒီပုဂ္ဂိုလ်ကစွန့်ချောင်းမှာလှုပ်တယ်စွန့်ချောင်းမှာလှုပ်တဲ့ပုဂ္ဂိုလ်ကိုစာမချရကောင်းလားဆိုပြီးအပြစ်မတင်သေးဘူးငါ့ပေါ်ကြတော့ပြုစုမလှုပ်ကျွေးဘူးဒါမျိုးတွေသွားပြီးတော့မမြင်သင်ဘူးနော်ဒီလိုပဲဘုန်းကြီးတို့မိဘတွေလည်းပဲဒီတိုင်းပဲသူကစီးပွားရေးရှားနေတယ်စာဝနီပြေးလျောင်းလှုပ်ပေးတယ်ဆိုရင်ကြံတဲ့တယောက်ကငါကတက်နိုင်နေမြတ်ပြုစုလှုပ်ကျွေးမယ်ဒီလိုစိတ်တက်လေးတွေမွေးရတယ်ငါကပဲပြုစုလှုပ်ကျွေးရတယ် तू ကတော့စီးပွားရေးရှားတယ် तू ပဲပြုစုလှုပ်ကျွေးတယ်ငါကတော့စီးပွားရေးရှားရတယ်ဒါမျိုးတွေအပြစ်မမြင်အောင်မြတ်စွာဘုရားရဲ့စီမံမှုကသူ့နေရာနဲ့သူဒူးနေရာဒူးတော်နေရာတော်ဆိုတဲ့သဘောတိုင်းမြတ်စွာဘုရားရှင်သာရိပုတ္တရာကိုပြုစုလှုပ်ကျွေးခွင့်မပြုတာဟာသာသနာတော်ကြီးရှေ့ဖို့အတွက်တတ္တဝါတွေအလုံးတရားသူရဖို့အတွက်တတဝါတွေအားလုံးရဲ့အကျိုးစီးပွားချမ်းသာအတွက်ပြုစုလို့ကျွေးခွင့်မပြုတာတဲ့ဘုန်းကြီးတို့ပုထုဇဉ်တွေဆိုရင်တော့ဟာကောင်းတာပေါ့ပြုစုလို့မိန်ပေးမှာပဲအခုတော့မြတ်စွာဘုရားသာသနာရှေ့ဖို့အတွက်တတဝါတွေရဲ့ကောင်းကျိုးလိုလားတဲ့အတွက်ရှင်သာရိပုတ္တရာဒီမှာပြုစုနေလို့ရှိရင်အခြားနေရာတွေမှာလည်ဟင်းမဲ့အတွက်မြတ်စွာဘုရားကမပြုစုခိုင်းဘူးတဲ့ဒါလည်းဘုန်းကြီးတို့စီမံခန့်ခွဲမှုပညာရဒါလေးတွေဟာတူယူအားကြရမယ်အချက်ကလေးတွေပေါ့အဲ့တော့ဒီလိုတူးယူအားရမဲ့အချက်ကလေးတွေကိုပြောပြတဲ့နောက်မှာရှင်မောကလန်လည်းပဲဘုန်းကြီးတို့ထပြီးတော့ရှောက်ထားတာပဲသူလှုပ်ကျွေးဖြစ်ရစေဒီလိုနဲ့ဘုန်းကြီးတို့ရှစ်ကြိတ်သောမဟာထေရပေါ့အပား80လောက်မဟာထေရကြီးတွေကမြတ်စွာဘုရားကိုတပါးတင်းတပါးရင်ထပြီးတော့ပြုစုလှုပ်ကျွေးခွင့်တောင်းကြတယ်ဒါပေမဲ့မြတ်စွာဘုရားကခွင့်မပြုခဲ့ဘူးတဲ့အဲ့တော့ခွင့်မပြုတော့နောက်ဆုံးတော့ရှင်အာနန္ဒာပဲကြံတော့တယ်ရှင်အာနန္ဒာကတော့ပရိသတ်ထဲမှာငြိမ်းငြိမ်းလေးဘာမှထမလျှောက်ဘူးပေါ့မလျှောက်တော့ယဟန်တွေကပြောကြတယ်ငါရှင်အာနန္ဒာယဟန်ပရိသတ်တွေကတော့ယဟန်ရှင်မြတ်တွေအပေါင်းကတော့မြတ်စွာဘုရားကိုပြုစုလို့ရေးခွင့်အရာကိုတောင်းဆိုနေကြပြီသင်လည်းပဲမြတ်စွာဘုရားကိုပြုစုလို့ရေးခွင့်အတွက်တောင်းဆိုပါလို့ယဟန်တွေကတိုက်တွန်းကြတယ်ဒီတော့ရှင်အာနန္ဒာကပြောလဲဆိုတော့ရှင်ဘုရားတို့တဲ့တောင်းမှရတဲ့အရာမျိုးဟာဘယ်လိုသဘောမျိုးဖြစ်ပါသလဲဘုရားရှင်ကိုယ်တော်မြတ်ကတပည့်တော်ကိုမြင်တော်မမူဘူးတယ်လားတဲ့တကယ်လို့မြတ်စွာဘုရားနှစ်သက်သဘောကျတယ်ဆိုလို့ရှိရင်ယဟန်တို့အာနန္ဒာငါဘုရားကိုပြုစုလှုပ်ကျွေးပါစေလို့မင်ကြားတော်မူပါလိမ့်မယ်အဲ့တော့တပည့်တော်တောင်းလို့ရတဲ့အရာမျိုးကိုတော့မလိုချင်ပါဘူးဘုရားလို့ရှင်အာနန္ဒာကလျှောက်ထားတယ်ရှင်အာနန္ဒာရဲ့နှလုံးသားထဲမှာလေမြတ်စွာဘုရားကိုပြုစုလှုပ်ကျွေးခြင်းလိုက်တာဒါယမဲ့လို့မြတ်စွာဘုရားကလိုက်တည်နဲ့ချီးမြှင့်တာကိုပဲသူလိုချင်တယ်သူကနေပြီးတော့တောင်းဆိုမှရတာကိုသူမလိုချင်ဘူးဒါသူတော်ကောင်းတွေရဲ့သဘောတဘာဝကြကြပဲလိုချင်တယ်တောင်းမှရတယ်ဆိုတာဘုန်းကြီးတို့ကောင်းတဲ့သဘောမဟုတ်ဘူးပေါ့အဲ့တော့ရှင်အာနန္ဒာကဒါမျိုးမိန်ကြတော့ပြောကြတော့မြတ်စွာဘုရားကကြားတော်မူတော့ဘလို့မိန်တယ်လဲဆိုတော့ယဟန်တို့တဲ့အာနန္ဒာဟာသူများတိုက်တွန်းရမယ့်ပုဂ္ဂိုလ်မဟုတ်ပါဘူးသူ့အလိုလိုအလိုက်တသိနဲ့ငါဘုရားကိုပြုစုလို့ကျွေးပါလိမ့်မယ်ဆိုပြီးတော့မြတ်စွာဘုရားကအရေးအမြတ်မိန်ကြားလိုက်တယ်အဲ့ဒီမှာမြတ်စွာဘုရားကမိန်ကြားလိုက်တဲ့အခါရှင်အာနန္ဒာကဝမ်းမြောက်ဝမ်းသာနဲ့မြတ်စွာဘုရားကိုလျှောက်တော့မှာပေါ့အဲ့တော့ယဟန်နေရမြတ်စွာဘုရားမိန်ကြားတော့ဘလို့ဆက်ပြီးတော့မိန်တယ်ဆိုတော့ငါရှင်အာနန္ဒာထလိုက်ပါငါရှင်အာနန္ဒာထပြီးတော့မြတ်စွာဘုရားကိုလျှောက်ပါတဲ့အဲ့တော့ထပြီးတော့မြတ်စွာဘုရားကိုပြုစုလို့ကျွေးခွင့်ယာတုကိုတောင်းလိုက်ပါလို့ဝိုင်းပြီးတော့တိုက်တွန်းတော့မှာအရှင်အာနန္ဒာကမြတ်စွာဘုရားလည်းပဲအရေးအမြတ်မိန်နေနောက်ပြီးတော့ယဟန်နေရလည်းပဲတောင်းမှန်ကြတယ်ဆိုတော့အဲ့ဒီကြမှာမြတ်စွာဘုရားကိုဆုရှိပါတောင်းခဲ့ပါတယ်တဲ့အဲ့တော့အရှင်အာနန္ဒာရဲ့ဆုရှိမျိုးဟာသာသနာတော်မှာပယ်လေးတံခံလေးပါဆိုပြီးတော့ထင်ရှားခဲ့ပါတယ်ပယ်လေးတံဆိုတာဘာလဲဆိုတော့အရှင်အာနန္ဒာပယ်တဲ့ဆုလေးမျိုးခံလေးပါဆိုတာဘာလဲဆိုတော့အရှင်အာနန္ဒာခံယူတဲ့လိုချင်တဲ့ဆုက၄မျိုးအဲ့တော့ပယ်တဲ့ဆုက၄မျိုးခံယူတဲ့ဆုက၄မျိုးဆိုတော့အရှင်အာနန္ဒာရဲ့ဆုက၈မျိုးဖြစ်သွားပါတယ်အဲ့တော့ဒီဆု၈မျိုးကိုယနေ့အလှဒကာဓမ္မများအလှဒကာမတွေပေါ်အထူးသဖြင့်မိမိတို့ရဲ့နှလုံးသားထဲမှာရှင်အာနန္ဒာရဲ့စိတ်တက်လေးတွေမိမိတို့ရဲ့နှလုံးသားထဲမှာအချင်းချင်းနဲ့နာခံလို့တဲ့အလိုဘသဘောတရားလေးတွေအချင်းချင်းငင်ညာချင်းအချင်းချင်းကူညီဖေးမှားချင်းဆိုတဲ့အသောတာရေတောင်းမြစ်ကလေးတွေရှင်သန်စေခြင်းလို့ယထာဘူတာကြကြအရှိကိုရှိတိုင်း မြင်စွားနိုင်တဲ့အမှန်ကိုမှန်တိုင်းမြင်စွားနိုင်တဲ့အာမောဟရေတောင်းမြစ်တွေရှင်သန်အောင်လို့ဘုန်းကြီးအားဒုစုရှင်မျိုးကိုဘုန်းကြီးအားဆက်လက်ပြီးတော့ရှင်းလင်းပြီးတော့ဟောကြားပေးမယ်ပေါ့အဲ့တော့ရှင်အနန္ဒာရှိဦးစွာပယ်လေးတန်ဆိုတဲ့အတိုင်းပဲသူပယ်မြစ်လို့တဲ့စုလေးမျိုးကိုတောင်းလိုက်တယ်ပေါ့ဘယ်လိုလဲဆိုတော့မြတ်စွာဘုရားတဲ့နံပါတ်1အနေနဲ့မြတ်စွာဘုရားကိုတော်မြတ်ရလာတဲ့သင်ငန်းကိုကိုယ်တော်မြတ်ရလာတဲ့မွန်မြတ်တဲ့သင်္ကန်းကိုတပည့်တော်ကအာမပေးစွန်ဘူးဆိုရင်နံပါတ်2မြတ်စွာဘုရားကိုတော်မြတ်ရရှိလာတဲ့မွန်မြတ်တဲ့ဆွမ်းပေါ်စဉ်တွေကိုတပည့်တော်ကမစွန်ဘူးဆိုရင်နံပါတ်3မြတ်စွာဘုရားတပည့်တော်ကဂန္ဓကုဋေတိုက်တိုက်ထဲမှာအတူနေခွင့်မပေးဘူးဆိုရင်နံပါတ်4မြတ်စွာဘုရားကိုပင့်ဖိတ်တဲ့နေရာတိုင်းမှာတပည့်တော်ကိုခေါ်ယူမသွားဘူးဆိုရင်တဲ့တပည့်တော်မြတ်စွာဘုရားကိုပြုစုလုပ်ကြွေးပါမယ်ပြုစုလုပ်ကြွေးခွင့်ပြုပါဖေဟာလို့ရှောက်ထားခဲ့အဲ့တော့အရှင်အနန္ဒာတောင်းတဲ့စုကြည်နော်သူ့ကိုတဲ့မြတ်စွာဘုရားကရလာတဲ့မွန်မြတ်တဲ့ကောင်းပြီဆိုတဲ့သင်္ကန်းနေမစွန်ရင်ဆွမ်းနေမစွန်ရင်ဂန္ဓကုဋေတိုက်တစ်ခုထဲမှာအတူနေခွင့်မပေးရင်မြတ်စွာဘုရားကိုတရားတော်မှတွေကပင့်ဖိတ်တဲ့အခါပင့်ဖိတ်တဲ့နေရာတိုင်းကိုခေါ်မသွားဘူးဆိုရင်တဲ့ဒီလေးပါးကိုမြတ်စွာဘုရားတပည့်တော်ကိုခွင့်ပြုမယ်ဆိုလို့ရှိရင်သူ့အနေနဲ့လှုပ်ကြွေးပြရစီပြုစုလှုပ်ကြွေးခွင့်ပြုစီခြင်းပါတယ်လို့လျှောက်ထားသွားခဲ့ပါတယ်အဲ့တော့ရှင်အနန္ဒာရဲ့စိတ်တက်ဘလောက်မြင့်မြတ်တယ်လဲဒါလေးကိုဘုန်းကြီးကအားလုံးသိသွားအောင်ကြပြားလေးစီထားတယ်ကဲအားလုံးလက်အုပ်ချီလိုက်လိုက်ဆိုလိုက်မွန်မြတ်သင်္ကန်းမွန်မြတ်ဆွမ်းရှင်ညွန်မပေးမစွန့်တော်မွန်မြတ်သင်္ကန်းမွန်မြတ်စွမ်းရှင်ညွန်မပေးမစွန့်တော်မြတ်ဖရာနှင့်တူနေကွင်နှိုင်းချင်မပြုခဲ့ပါတော်မြတ်ဖရာနှင့်တူနေကွင်နှိုင်းချင်မပြုခဲ့ပါတော်မြတ်ဖရာသာထိမ်မှန်ရာမပါနေခွင့်ရှိခဲ့သောမြတ်ဖရာသာထိမ်မှန်ရာမပါနေခွင့်ရှိခဲ့သောအဲ့တော့စုလေးမျိုးဟာမုံမြတ်တဲ့သင်္ကန်းမုံမြတ်တဲ့ဆွမ်းကိုရလိုက်ရင်သူ့ကိုမစွန့်ပါနဲ့တဲ့ကန္နာကုတိတိုက်တခုထဲမှာလည်းအတူနေခွင့်မပေးပါနဲ့တဲ့မြတ်စွာဘုရားကိုတရားတော်မာရီယာဖိတ်မှန်းတဲ့နေရာတိုင်းကိုသူ့ကိုမခေါ်ပါနဲ့တဲ့ဒီလေးချက်ကိုခွင့်ပြုပါတဲ့ကဲလိုက်ဆိုလိုက်လှုပ်ကြွေးပါမည်ဝန်ခံသည်အရှိကြီးကဲ့နော်လှုပ်ကြွေးပါမည်ဝန်ခံသည်အရှိကြီးကဲ့နော်ပေစုလေးတန်ရှင်အာနံခွင့်ပန်တောင်းခဲ့သောပေစုလေးတန်ရှင်အာနံခွင့်ပန်တောင်းခဲ့သောကဲရှင်အာနန္ဒာရဲ့စိတ်ထားလေးဘလောက်မြင့်တယ်လေကြည်ပေါ့အဲ့တော့မြတ်စွာဘုရားကမေးတယ်အာနန္ဒာတဲ့ဒီလိုပေစုလေးပါးကိုတောင်းတဲ့နေရာမှာဘလို့အကျိုးပြစ်တည်မြင်ပါတလေလို့မြတ်စွာဘုရားကမိန့်ကြားတော်မူတော့အရှင်အာနန္ဒာကရှင်းပြပါတယ်မှန်လားပါဗျာတဲ့တပည့်တော်ဟာဒီအခွင့်အရေးတွေကိုယူပြီးတော့မြတ်စွာဘုရားကိုပြည့်စုံလုပ်ကြွေးမယ်ဆိုရင်တပည့်တော်ကိုပြောစရာတွေဖြစ်လာပါလိမ့်မယ်တဲ့ဘလို့လဲဆိုတော့အာနန္ဒာကမြတ်စွာဘုရားရတဲ့သင်္ကန်းကောင်းကောင်းကိုဝိုးယုံရတယ်အရှင်အာနန္ဒာကမြတ်စွာဘုရားရလာတဲ့ဆွမ်းကောင်းကောင်းတွေကိုစားရတယ်အရှင်အာနန္ဒာကမြတ်စွာဘုရားနဲ့အတူအင်မတန်ကောင်းတဲ့ဂန္ဓကုတိကျောင်းကြီးတွေကိုအတူနေခွင့်ရတယ်။နောက်ပြီးတော့မြတ်စွာဘုရားကိုဖိတ်တဲ့နေရာတိုင်းကိုအရှင်အာနန္ဒာလိုက်ပါခွင့်ရတယ်။ဒီလိုအခွင့်အရေးတွေရနေတဲ့အတွက်အရှင်အာနန္ဒာကလှုပ်ကြွေးနေတာပါ။အဲ့တော့ဒီလိုအခွင့်အရေးတွေရနေတဲ့အတွက်ပြုစုလှုပ်ကြွေးနေတဲ့အရှင်အာနန္ဒာအတွက်ဒီအခွင့်အရေးတွေရနေလို့ပြုစုလှုပ်ကြွေးနေတဲ့အရှင်အာနန္ဒာအတွက်ဘာများဝန်လေးမှလဲ။ငါတို့လည်းပဲရရင်လှုပ်ရှင်တာပေါ့ဒီလိုသဘောမျိုးနဲ့ပြောကြပါလိမ့်မယ်တဲ့ဒီအပြစ်တွေကိုမြင်လို့ဖရာတပည့်တော်အနေနဲ့ဒီစုလေးမျိုးကိုပယ်ခြင်းဖြစ်ပါတယ်မြတ်စွာဘုရားလို့လျှောက်ထားသွားပါတယ်အဲ့တော့ရှင်အာနန္ဒာရဲ့စိတ်တည်းသေချာကြည့်လိုက်နော်သူများတွေမတ်မတ်မောမောလိုခြင်းနဲ့အရာတွေကြည့်နော် မြတ်စွာဘုရားရလာတဲ့ဆွမ်းမြတ်စွာဘုရားရလာတဲ့သင်္ကန်းမြတ်စွာဘုရားနေတဲ့ကြောင်းဘယ်လောက်များကောင်းမလဲဒီလိုနေရာတွေမှာနေခွင့်မပေးဘူးဒီလိုအရာတွေကိုသူ့ကိုမစွန့်မှာဘူးဆိုရင်ပြုစုခြင်းပါတယ်တဲ့တော့မြတ်စွာဘုရားဆိုလို့ရှိရင်တထေးတွေတချွေတွေရှင်ပြင်းတွေကပင့်ဖိတ်ကြမှာပဲဒီလိုနေရာတွေကိုမြတ်စွာဘုရားတသက်ပင့်ဖိတ်တဲ့နေရာကိုသူ့ကိုခေါ်မသွားဘူးဆိုရင်သူပြုစုခြင်းပါတယ်တဲ့ကဲဘုန်းကြီးတို့ပုထုဇဉ်တွေနဲ့စိတ်တက်ဘလောက်ကြွားချားတယ်လေဒါလေးတွေကတတိထားမယ့်အချက်ကလေးတွေနော်ဘုန်းကြီးတို့ခုခေတ်မှာကြည်လိုက်အလူတန်းတွေလှူတယ်နိုင်ငံတော်ကိုပစ္စည်းတွေနဲ့ပံ့ပိုးတယ်တချို့ကလည်းနိုင်ငံတော်ကချီးမင်းနဲ့ပွဲလိုချင်လို့နိုင်ငံတော်အထံနေပြီးတော့ဘာခွင့်ရေးတွေလိုချင်လို့ဒီလိုလှုပ်ကြတာများတယ်ခုရှင်အာနန္ဒာကပေးမဲ့ခွင့်ရေးတွေကိုမရပါရစေနဲ့တဲ့သူများတွေကသူ့ပေါ်မှာမှန်မှန်ကန်ကန်စေတနာနဲ့လှုပ်ပါလေအပြစ်တွေပြောကြလိမ့်မယ်အပြစ်တွေပြောလာလို့ရှိရင်သူတစ်ပါးတွေမှာအကုသို့အပြစ်တွေဖြစ်သွားပါမယ်တဲ့ဒါကြောင့်ဒီခွင့်ရေးတွေသူမရလို့ရှိရင်ပြုစုလုံကျွေးခြင်းပါတယ်တဲ့ကဲရှင်အာနန္ဒာရဲ့အလောဘသဘောအလောဘရေတောင်းမြင့်စွန့်လွတ်နင့်နာခံတဲ့သဘောဘလောက်များကြက်တည်ရှိလဲဘလောက်များကြည်ညိုအားကြစရာကောင်းလဲအရှင်အာနန္ဒာရဲ့သူ့ကိုပြပြောမဲ့လူတွေအကုသို့မဖြစ်စေခြင်းတဲ့သဘောအဲ့တော့ရှင်အာနန္ဒာရဲ့ငဲညာတဲ့သဘောကုညီရိုင်းပင်းတဲ့သဘောဘလောက်များကရုဏာသဘောတွေအတော်သာရေတောင်းမြစ်တွေဘလောက်များရှင်သန်နေတယ်ရှင်အာနန္ဒာနှလုံးသားထဲမှာအဲ့တော့အမှန်တိုင်းမြင်တယ်ဒီပစ္စည်းဆိုတာရှင်အာနန္ဒာမမောစရာမဟုတ်ဘူးမေတ္တာတရားကသာအဓိကဆိုရှင်အာနန္ဒာမြင်မှာပဲအဲ့တော့ရှင်အာနန္ဒာရဲ့အမှန်ကိုမြင်တဲ့အမောဟရေတောင်းမြစ်တွေဘလောက်ကြည်ညိုစရာကောင်းလဲအဲ့တော့ရှင်အာနန္ဒာရဲ့နှလုံးသားထဲမှာအလောဘအနိနာခံတဲ့သဘောအတော်သာကိုကြီးဖေးမာတဲ့သဘောငင်းညာတဲ့သဘောအမောဟအမှန်တိုင်းမြင်တဲ့သဘောဒီရေတောင်းမြစ်တွေရှင်သန်လာတော့ရှင်အနန္ဒာရဲ့နှလုံးသားထဲမှာအသီးပွင့်နေရကောင်းလိုက်တာနောက်ဆုံးနိဗ္ဗာန်ချမ်းသာအထိခံစားသွားခဲ့ပါတယ်အဲ့တော့ဘုန်းကြီးတို့ယနေ့ခေတ်လူတွေကအရှင်အနန္ဒာနဲ့ဆန့်ကျင်ပဲဖြစ်တယ်လေအရာရာမှာနင့်နာမခံဘူးငါကပဲပိုလိုခြင်းနဲ့ဒါမျိုးပေါ့နော်အရာရာမှာဘုန်းကြီးတို့ငင်းညာမှုမရှိဘူးကိုယ်ဟာပဲပိုပြီးတော့နေရကောင်းလိုခြင်းနဲ့တခါတည်းရန်ကိုကပဲကုညီဖေးမဖို့မလိုဘူးကို့ပေါ်မှာကုညီမဖေးမရင်အပြစ်တွေတင်ကြတယ်ဒီလိုအပြစ်တင်တာကောင်းတယ်မကောင်းဘူးဆိုတာအမှန်တိုင်းမမြင်ကြတော့ခုခေတ်မှာလောဘဒေါသမောဟဆိုတဲ့ရေတောင်းမြစ်တွေရှင်သန်တော့ဘုန်းကြီးတို့အစိတ်သီးတွေသီးပြီးတော့သူများလည်းပဲပူလောင်တာပဲအစိတ်သီးကိုစားပြီးတော့သေရင်လည်းပဲသေမယ်မသေရင်လည်းပဲစိတ်ထဲမှာတထင့်ထင့်နဲ့ဒုက္ခရောက်မှာကိုကြောက်နေကြရမှာပဲအဲ့တော့ရှင်အာနန္ဒာတို့ရဲ့တန်တန်မှာတော့ကောင်းမြတ်တဲ့ရေတောင်းမြစ်တွေရှင်သန်တော့ခုချိန်ရှင်အာနန္ဒာတို့ဘယ်ရောက်သွားပြီလဲနိဗ္ဗာန်ချမ်းသာကိုခံစားသွားပြီတဲ့လောဘဒေါသမောဟတွေနဲ့ပြည့်နေတဲ့ဘုန်းကြီးတို့ပုထုဇဉ်တွေတော့တန်တရာထဲမှာတဝဲလှယ်လှယ်နဲ့ဒါကြောင့်ဒီလိုရေတောင်းမြစ်ကောင်းတာလေးတွေကိုဘုန်းကြီးကတကူးစေခြင်းလို့ဒီတရားကိုဟောပေးတာပေါ့အဲ့တော့ရှင်အာနန္ဒာဘယ်တဲ့စု၄ပါးကိုတောင်းသွားပြီနောက်ရှင်အာနန္ဒာကသူ့လိုချင်တဲ့စု၄ပါးကိုဆက်တောင်းတယ်ဒါကိုဘုန်းကြီးတို့သာသနာတော်မှာခံ၄ပါးလို့နာမည်ကြီးခဲ့ပါတယ်အဲ့တော့ရှင်အာနန္ဒာခံယူတဲ့စု၄ပါးဘာလဲဆိုတော့နံပါတ်၁ကမြတ်စွာဘုရားတဲ့မြတ်စွာဘုရားကိုဖူးမြင်ခွင့်မရတဲ့တရားဓမ္မတွေရဲ့တပည့်တော်ကိုဆွံကားစေပါရီမြတ်စွာဘုရားနဲ့တူပင့်ပါလိမ့်မယ်အဲ့ဒီတော့တပည့်တော်အနေနဲ့လက်ခံရပါလိမ့်မယ်တပည့်တော်လက်ခံထားတဲ့နေရာတွေကိုမြတ်စွာဘုရားနံပါတ်၁အနေနဲ့လိုက်ပါကြွပေးမယ်ဆိုရင်တဲ့နံပါတ်၂ရဝေကဘုရားဘူးတွေကရောက်လာတဲ့အခါရဝေးရရောက်လာတဲ့ဘုရားဘူးပြိတ္တကိုရောက်ရောက်ချင်းမြတ်စွာဘုရားကိုဖူးတွေ့စေခွင့်ရမယ်ဆိုရင်နံပါတ်3တပည့်တော်ရဲ့နှလုံးသားထဲမှာဓမ္မနဲ့ဆက်ပြီးတော့တရားနဲ့ဆက်ပြီးတော့ယုံမတန်တရားဖြစ်တဲ့ကဖြစ်ဖြစ်ချင်းမြတ်စွာဘုရားကိုစီကပ်ခွင့်မေးမြန်းခွင့်ရမယ်ဆိုရင်နံပါတ်4မြတ်စွာဘုရားတပည့်တော်ရဲ့မျက်ကွယ်မှာဟောခဲ့တဲ့တရားတွေကိုပြန်ပြီးတော့ကြွလာတဲ့အခါတပည့်တော်ကိုပြန်လည်ဟောကြားမယ်ဆိုရင်တပည့်တော်မြတ်စွာဘုရားကိုပြုစုလုံကျွေးပါမယ်ပြုစုလုံကျွေးခွင့်ပြုပါဖေဟာတဲ့ဒီစုလေးမျိုးကိုတော့ရှင်အာနန္ဒာကရယူလိုပါတယ်တဲ့ဒီစုလေးမျိုးကိုမြတ်စွာဘုရားကပေးမယ်ဆိုရင်သူ့အနေနဲ့လုံကျွေးခြင်းပါတယ်တဲ့ကဲစုလေးမျိုးကိုအားလုံးလိုက်ဆိုကြည့်လက်ခံငယ်ညာနေရာများမြတ်ဖေဟာကြွစီခြင်းပါသည်လက်ခံငယ်ညာနေရာများမြတ်ဖရာကြွစီခြင်းမာသည်အဲ့တော့ तू ကလက်ခံထားတဲ့နေရာကိုမြတ်စွာဘုရားအနေနဲ့ချီးမြှောက်တော့အပြင်ကြွပေးစီခြင်းမာတယ်တဲ့နံပါတ်1လိုက်စို့ရဝေးလာပြန်ဖူးမြင်ရန်အမှန်ခွင့်ပြုစီခြင်းသည်ရဝေးလာပြန်ဖူးမြင်ရန် အမှန်ခွင့်ပြုစေခြင်းသည်အဲ့တော့ယဝေးကလာတဲ့တိုင်းတစ်ပါးကလာတဲ့ဖျားဘူးတွေကိုတဲ့ရောက်ရောက်ချင်းအဲ့ဒီပရိသတ်ကိုမြတ်စွာဘုရားကိုဖူးတွေ့စေခွင့်ရစေခြင်းပါတဲ့ဒါကိုခွင့်ပြုမယ်ဆိုရင်ဒါသူ့အတွက်မပါဘူးနော်ကဲနံပါတ်3လိုက်ဆိုယုံမာဖြစ်စထိုခဏမောချမေခွင့်ရလိုသည်ယုံမာဖြစ်စထိုခဏမောချမေခွင့်ရလိုသည်တရားတော်နဲ့ဆက်ပြီးတော့သူ့မှာတန်တရားများဖြစ်လို့ရှိရင်ဖြစ်ရင်ဖြစ်ချင်းမြတ်စွာဘုရားကစီကပ်ခွင့်မေးမြန်းခွင့်ပေးပါတဲ့ဒီလိုပေးလို့ရှိရင်လှုပ်ကြွေးခြင်းပါတယ်တဲ့ကဲနံပါတ်၄လိုက်ဆိုမြတ်ွယ်ဟောညာတရားများမမပြန်ဟောစေခြင်းသည်မြတ်ွယ်ဟောညာတရားများမမပြန်ဟောစေခြင်းသည်တပည့်တော်ရဲ့မြတ်ွယ်မှာဟောခဲ့တဲ့တရားတွေရှိပါတယ်တဲ့အဲ့ဒီတရားတော်တွေကိုတပည့်တော်ထံပြန်ရောက်လို့ရှိရင်တပည့်တော်ကိုသီးသန့်တရားပြန်ဟောပေးပါတဲ့ဒီလိုဟောလို့ရှိရင်တပည့်တော်အနေနဲ့ပြုစုလုပ်ကြွေးခြင်းပါတဲ့ပြုစုလုပ်ကြွေးခွင့်ပြုပါဖျားလို့ရှင်အာနန္ဒာကလျှောက်တယ်ကဲဆက်ဆိုတဏှာငဲ့ညာခွင့်ပြုပါမှန်စွာလုပ်ကြွေးလိုပါသည်တဏှာငဲ့ညာခွင့်ပြုပါမှန်စွာလှုပ်ကြွေးလိုပါသည်ခံစုလေးတန်ရှင်အာနန်ခွင့်ပန်တောင်းခဲ့သည်ခံစုလေးတန်ရှင်အာနန်ခွင့်ပန်တောင်းခဲ့သည်ကဲဒီလေးမျိုးကိုရှင်အာနန္ဒာကသူ့ကိုပေးသနာတော်မူပါတဲ့အဲ့တော့မြတ်စွာဘုရားကအာနန္ဒာတဲ့ဒီလိုခံစုလေးမျိုးကိုတောင်းတဲ့နေရာမှာသင်ကဘလို့အကျိုးအာနိသင်တွေကိုမြင်လို့လေလို့မြတ်စွာဘုရားကမေးတော့မြတ်စွာဘုရားတဲ့တချို့သောပုဂ္ဂိုလ်တွေကမြတ်စွာဘုရားနဲ့တွေ့ခွင့်မရကြပါဘူးအဲ့တော့တပည့်တော်ထံလာပြီးတော့မြတ်စွာဘုရားနဲ့အတူမနက်ဖြန်ဆုံဖုံပေးကြွပါလို့တပည့်တော်ကိုလျှောက်ထားကြပါလိမ့်မယ်ဒီကမှာမြတ်စွာဘုရားကတပည့်တော်လက်ခံထားတဲ့နေရာကိုမလိုက်ဘူးလို့ဆိုလို့ရှိရင်နောက်တစ်ချက်ကရဝေးရလာတဲ့ဖျားဘူးတွေဟာပင်မကြီးစွာနဲ့အဝေးကနေလာကြရတာဒီပရိသတ်တွေကိုမြတ်စွာဘုရားထံချက်ချင်းဖူးမြင့်စေခွင့်မရဘူးလို့ဆိုလို့ရှိရင်တပည့်တော်နှလုံးသားမှာဖြစ်နေတဲ့ယုံမတန်တရားတွေကိုချက်ချင်းမြတ်စွာဘုရားထံစီးကပ်ခွင့်မေးမြန်းခွင့်မရဘူးဆိုရင်တပည့်တော်ပြောစရာခံရတယ်ရှိပါတယ်မြတ်စွာဘုရားတဲ့မြတ်စွာဘုရားကလည်းပြောကြပါလိမ့်မယ်တပည့်တော်ကလည်းအပြစ်ပြောကြပါလိမ့်မယ်ဘယ်လိုလဲဆိုတော့အာနန္ဒာကမြတ်စွာဘုရားကိုဘာဖြစ်လို့များလှုပ်ကြွေးနေရတာလဲမြတ်စွာဘုရားကလည်းပဲရှင်အာနန္ဒာအပေါ်မှာဒီအခွင့်အရေးလေးဒီချင်းမြောက်မှုလေးကိုမပြုဘူးလားဆိုပြီးတော့မြတ်စွာဘုရားကလည်းကဲ့ရဲ့ပြစ်တင်ကြပါလိမ့်မယ်တပည့်တော်ကလည်းကဲ့ရဲ့ပြစ်တင်ကြပါလိမ့်မယ်အဲ့တော့ရှင်အာနန္ဒာဘာဖြစ်လို့များမြတ်စွာဘုရားကိုလုံကျွေးနေတာလဲဘာအကျိုးမြတ်များရလို့လဲမြတ်စွာဘုရားကလည်းပဲရဝေရဖျားဘူးတွေကိုချက်ချင်းဖူးတွေးခွင့်ဒါလောက်ကလေးတောင်မပေးနိုင်ဘူးလားရှင်အာနန္ဒာလက်ခံထားတဲ့နေရာတွေကိုမြတ်စွာဘုရားကဒါလောက်ကလေးတီးခံပြီးတော့တောင်မကြွနိုင်ဘူးလားအရှင်အနန္ဒာယုံမတန်တရားဖြစ်လို့ရှိရင်ချက်ချင်းမေးမြန်းခွင့်ဒါလေးတောင်မြတ်စွာဘုရားကခွင့်မပြုနိုင်ဘူးလားဆိုပြီးတော့မြတ်စွာဘုရားကိုအပြစ်တင်ကြပါလိမ့်မယ်သူ့ဘော်မှာလည်းပဲအပြစ်တင်ကြပါလိမ့်မယ်တဲ့ဘုန်းကြီးတို့အပြစ်တင်လို့ရှိရင်ပြစ်တင်တဲ့ယဟန်တွေလူတွေမှာအသိပြီးတော့မြတ်စွာဘုရားဘော်ပြစ်တင်ရင်လည်းပြစ်တရားကြီးကုန်မယ်အကုသိုလ်တွေဖြစ်ကုန်မယ်သူ့ဘော်မှာလည်းပဲပြစ်တင်ကြလိမ့်မယ်တဲ့ဒီတော့မြတ်စွာဘုရားဘော်မှာအပြစ်မြင်ရင်သူ့ဘော်မှာပြစ်မြင်ရင်အာလုံးသောယဟန်ရှင်လူတွေမှာအကုသိုလ်တွေများပြီးတော့အပယ်လေးပါးတိရောက်သွားနိုင်ပါတယ်။ဒါကြောင့်မြတ်စွာဘုရားတဲ့ဒီအကျိုးကိုမျှော်ကိုးပြီးတော့တပည့်တော်အနေနဲ့တပည့်တော်လက်ခံထားတဲ့နေရာကိုမြတ်စွာဘုရားကြွစီခြင်းပါတယ်။ယဝေးရလာတဲ့ဖျားဖူးတွေလည်းပဲဖျားဖူးခြင်းနဲ့ဆန္ဒပြေပြောက်သွားအောင်ရောက်လာတဲ့ခဏမှာမြတ်စွာဘုရားကိုဖူးတွင့်စေခွင့်ရစီခြင်းပါတယ်။တပည့်တော်နှလုံးသားထဲမှာတရားနဲ့ဆက်ပြီးတန်တရားဖြစ်လို့ရှင်တဲ့ချက်ချင်းမေးမြန်းခွင့်လျှောက်ထားခွင့်ရကျင်တာပါဖျားတဲ့။နောက်ဆုံးချက်ကပါလဲဆိုတော့တချို့ပုဂ္ဂိုလ်ကြီးယဟန်တွေကတပည့်တော်ထံလာပြီးတော့မေးကြပါလိမ့်မယ်။ငါရှင်အာနန္ဒာဒီဂါထာကိုမြတ်စွာဘုရားဘယ်မှာဟောကြားခဲ့တယ်လဲ။ဒီသုတ်တန်ဒီဇက်တော်ကိုဘယ်နေရာမှာဟောကြားခဲ့တယ်လဲလို့မေးလို့ရှိရင်တပည့်တော်တကယ်လို့မြတ်စွာဘုရားကတပည့်တော်ရဲ့ကွယ်ရာရက်မှာတရားဟောခဲ့တာကိုတပည့်တော်ကပြန်ပြီးတော့မဟောဘူးဆိုရင်တပည့်တော်ပြည့်စုံအောင်မဖြေနိုင်လပါဘူးဖျားတဲ့။ဒီလိုမဖြေနိုင်တဲ့အခါမှာလည်းပဲအပြစ်တင်စရာတွေဖြစ်လာပါလိမ့်မယ်။ဘယ်လိုလဲဆိုတော့ ngasih ananda, tengah dalau kelihatan mati bula. Ngasih ha, nyatwa pia naukan di biru ajaib pama makwe kuabene, nyensi lamya, papilumya biru luju bu lainnya ya dedele. Dalau kelihatan mati bula, su biru, de biru aga benya mahora ba, diza gu benya mahora ba, pian biru, biru om pia nailusin, biru denya balik mere. Dajang de biru ni ne, nyatwa pia aga. Debido ye kueya ma hogere de yarigu, pian jua la re che ma, debido gu, pian hoze je ma re, so da, di ye jang jang ma, mye swa piya, so, xiao do, mye swa piya ga, ahalo, su che miu lungu, lakhan lai pa re, eri ne ya sa biro. Mye swa piya, tato ngase chao ne yu ya sa biro, tato shi se di, nasa ngane lung, shen ananda, mye swa piya gu, piuzu lo juye toa ge wa re. Ero po yidu di ne ha ma, sen sa ya me che, shen ananda ya se de li no, สอสอပြောခဲ့တယ်နေနာခံလို့တဲ့အလောဘရေတောင်းမြင့်ရှင်အာနန္ဒရဲ့နှလုံးသားထဲမှာရှင်းတန်းနေတယ်နောက်ပြီးတော့အချင်းချင်းငဲ့ညာတဲ့သဘောပဝန်ကျင်ကိုအာကုသူမဖြစ်စေခြင်းတဲ့သဘောပဝန်ကျင်ကိုဒုက္ခမရောက်စေခြင်းတဲ့သဘောငဲ့ညာမှုကုညီမှုသဘောအာရောဒရေတောင်းမြင့်လေးရှင်အာနန္ဒရဲ့နှလုံးသားထဲမှာတဲပြီးတော့ရှင်းတန်းနေပါတယ်အဲ့တော့ဘယ်လိုဆိုရင်မှန်တယ်ဘယ်လိုဆိုရင်မကောင်းဘူးစသဖြင့ ကျင့်သုံးရင်အကုသိုလ်ဖြစ်လိမ့်မယ်ဒီလိုယထာဘူတကြကြမြင်မှုဆိုတဲ့အာမောဟရေတောင်းမြစ်တွေရှင်အာနန္ဒရဲ့နှလုံးသားထဲမှာရှင်သန်နေတယ်တဲ့အဲ့တော့ဒီစိတ်တက်လေးတွေကိုကိုယ့်ရဲ့နှလုံးသားထဲမှာမိမိတို့ကမိတ္တူကူးပြီးတော့ယူကြရမယ်အဲ့တော့ရှင်အာနန္ဒတို့လိုစိတ်တက်ပိုင်ရှင်တွေကခုချိန်မှာနိဗ္ဗာန်ချမ်းသာကိုခံစားသွားကြပြီတဲ့လောဘတရားတွေအရာရာကိုကလိုချင်တာနင့်နာမခံချင်တာအရာရာမှာကိုကပဲအသားစီလိုချင်တာသူများကိုနှိမ်ချချင်တာလောဘရေတောင်းမြစ်ဒေါသရေတောင်းမြစ်အမှန်တိုင်းမသိတာအမောဟရေတောင်းမြစ်ဒီလောဘဒေါသမောဟရေတောင်းမြစ်တွေရှင်သန်နေတဲ့ပုထုဇဉ်တွေကတော့ခုချိန်ထိတန်ត្រာထဲမှာအိုနာတိဒုက္ခပေးတွေနဲ့လောကရန်ဒုက္ခတွေနဲ့ရှင်သန်နေတာဒီရေတောင်းမြစ်တွေရှင်သန်နေလို့ဆိုတာဘုန်းကြီးဒါလေးကိုသိစေချင်တာအဲ့တော့ရှင်အာနန္ဒာစိတ်တဲ့ဘလောက်မြင့်တယ်လဲဆိုတာဘုန်းကြီးတို့ပြောပြအောင်မယ်ရှင်အာနန္ဒာဘုန်းကြီးတို့သာသနာတော်မှာဣတတဲ့ဘွဲ့၅ဘွဲ့ကိုရခဲ့ပါတယ်ဂုံတု၅ခုပေါ့နော်ဒီဂုံတု၅ခုကမြတ်စွာဘုရားကိုတော်တိုင်ရှင်အာနန္ဒာကိုချီးမြှောက်တော်မူခဲ့တာနံပါတ်၁ကဘာလဲဆိုတော့ဣတတကံဘိကဝေမမတာဝကနံဘိက္ခုနံဘောဓုတာနံယရိတံအာနန္ဒောဘိကဝေယံတို့မမငါဘုရားဤတာဝကနံတပိပိကုံသောဘိက္ခုနံယံတို့ဘိက္ခုနံသာဝကနံတပိပိကုံသောဘောဓုတာနံမြာစွာသောပရိယတိဓမ္မသုတရှိကြပေကုံသောဘောဓုတာနံတရားဗန္နာစုအနေအဖြင့်မြာစွာကြာနာသင်္မပီသောသုံးပြပိတကပရိယတရားရှိကြကုံသောဘိက္ခုနံယံတို့တွင်ယရိတံယောယံအာနန္ဒောအချင်းအာနန္ဒာတိအတ္တိရှိပါပေ၏ဧတံဧသောဤအာနန္ဒာတိအကံအကောမျက်ဆုံးသာဆုံးဖြစ်ပါပေ၏ဤတည်းသို့ဘဂဝါသုံးလောကဒုဒ္ဓရှင်တို့မြတ်ဗျာသည်အဝစာကောင်းစွာမသွေမိန်ကြားတော်မူခဲ့ပါပြီတရီအဲ့တော့ရှင်အာနန္ဒာမာနာကြီးမယ်ဆိုရင်ဘုန်းကြီးတို့လည်းအများကြီးကြီးလို့ရတယ်နော်တိတ်ပြီးတော့သူတော်ကောင်းတက်ခံနေကောင်းတဲ့ရေတောင်းမြစ်ဒီပါလာတဲ့အတွက်အတီဒီအပွင့်ဒီဘုန်းကြီးတို့လူသားကောင်းကျိုးပြုတဲ့တစ်ပင်ဟာရေတောင်းမြစ်ရှင်သန်ရင်ရှင်သန်တဲ့လောက်လူသားတွေတဲ့အရင်နဲ့လဲကျိုးပြုနိုင်တယ်အသီးနဲ့လဲကျိုးပြုနိုင်တယ်အပွင့်နဲ့လဲကျိုးပြုနိုင်တယ်အစိမ့်ပင်တွေဟာရေတောင်းမြစ်ရှင်သန်ရင်ရှင်သန်တဲ့လောက်လူသားအလုံးကိုဒုက္ခပေးနိုင်တယ်တဲ့အခုရှင်အာနန္ဒာရဲ့နှလုံးသားထဲမှာရေတောင်းမြစ်တွေကကောင်းခဲ့တော့အလုံးကိုကိုယ်တိုင်လည်းပဲနိဗ္ဗာန်ချမ်းသာကိုခံစားသွားတယ်ပဝန်းကျင်ကိုလည်းပဲဒုက္ခမပေးဘူးကုသိုလ်တွေဖြစ်အောင်လုပ်သွားတယ်အများကောင်းကျိုးသာသနာကောင်းကျိုးကိုဆောင်ရွက်သွားနိုင်တယ်ပေါ့အဲ့တော့တကယ်လို့မာနာကြီးမယ်ဆိုရင်ရှင်အာနန္ဒာတို့ကစိတ်ကြီးဝင်စရာကောင်းတယ်ဘောဓုတ္တရှိတဲ့ထဲမှာတဲ့အာနန္ဒာအသာဆုံးပါတဲ့မြတ်စွာဘုရားကမိန့်ကြားခဲ့တယ်ပေါ့အဲ့တော့မြတ်စွာဘုရားရဲ့တပိဒေထဲမှာဘုန်းကြီးတို့ပိဋကတ်သုံးပုံနိကေ၅ရဲ့ဓမ္မခန္ဓာပေါင်း14,000ဆိုတာရှင်အာနန္ဒာတပါးတည်းပဲအပြည့်စုံရရှိတော်မူပါတယ်မြတ်စွာဘုရားထံကဓမ္မခန္ဓာပေါင်း12,000သင်ယူခဲ့တယ်ရှင်သာရိပုတ္တဆတဲ့ယဟန်တော်ဋ္ဌံကဓမ္မခန္ဓာပေါင်း2000သင်ယူခဲ့တယ်အဲ့တော့ပိဋကတ်သုံးပုံဓမ္မခန္ဓာပေါင်း14,000ဆိုတာအရှင်အာနန္ဒာရဲ့နှလုံးသားထဲမှာပြည့်ဝနေခဲ့တယ်အဲ့တော့ရှင်အာနန္ဒာကဘာကြီးရွယ်ချက်နဲ့သင်ယူတာလဲဆိုတော့တရားဗန္တာစိုးအနေနဲ့သင်တာတဲ့နိဗ္ဗာန်ရောက်ဖို့မဟုတ်ဘူးရှင်အာနန္ဒာဒီဘဝမှာနိဗ္ဗာန်မျက်မှောက်ပြုမဲ့ပါရမီရှင်ဆိုတာမြတ်စွာဘုရားကမိန်ကြားခဲ့တယ်အဲ့တော့ရှင်အာနန္ဒာစာပေသင်တာလက်လာဘလိုခြင်းလို့မဟုတ်ဘူးနာမည်ကြီးခြင်းလို့မဟုတ်ဘူးအပူဇော်ခံခြင်းလို့မဟုတ်ဘူးဒီတဲ့မြတ်စွာဘုရားရဲ့ဓမ္မခန္ဓာတရားတွေပျောက်ပြတ်မှာစိုးလို့တဲ့သင်ယူခဲ့တာဘုန်းကြီးတို့တရားဗန္ဓာစိုးဆိုတာရ ရှင်ဘီနေရဲ့ဘန္နာကိုထိန်းတဲ့ပုံကတယောက်ဟာဒီဘန္နာတွေကိုကိုယ်တိုင်သုံးဖို့မဟုတ်ဘူး။တန်ရည်ပြည်ပေါ်လာရင်သုံးဖို့အများပြည်သူအကျိုးအတွက်နန်းတော်အတွက်အသုံးပြုဖို့သူတို့စောင့်ရှောက်နေရတာ။အရှင်အာနန္ဒစာပေတွေပိဋကတ်သုံးပုံကိုသင်ယူခဲ့တယ်ဆိုတာလည်းပဲဒီတရားတွေပျောက်ပြက်မှာစိုးလို့အဲ့တော့ပထမတန်ခိုင်နာဘွဲမှာရှင်အာနန္ဒာတို့ပါဝင်တဲ့အတွက်ယနေ့ဒီသာသနာတော်ကြီးရှေ့သွားတယ်တဲ့တန်ခိုင်နာတင်ခဲ့ကြရတယ်။ယနေ့တက္ကရာကမတွေတရားနာယူခွင့်ရတယ်တရားရှိမခွင့်ရတယ်ကုသိုလ်အကုသိုလ်ခွဲခြားတည်ခွင့်ရတယ်ရှင်အာနန္ဒာရဲ့ကျေးဇူးတွေအရှင်အာနန္ဒာကဘုန်းကြီးတို့တစ်ပင်ဟာအသီးသီးတဲ့အခါသူစားသုံးဖို့မဟုတ်ဘူးအာလုံတတ္တဝါတွေလူသားတွေကောင်းကျိုးပြုဖို့စားသုံးဖို့အတွက်တစ်ပင်ဟာအသီးသီးပေးရတာမြစ်တရားဘုန်းကြီးတို့ရေကိုသူတောက်ဖို့အတွက်မဟုတ်ဘူးအာလုံသောတတ္တဝါတွေအကျိုးရှိဖို့အတွက်မြစ်ရေဟာစီစဉ်ပေးရတာနွားမဟာလည်းပဲနို့ရေကိုသူပေးတဲ့အခါမှာသူ့အတွက်မဟုတ်ဘူးအာလုံတတ္တဝါတွေအာဟာရဖြစ်ဖို့ပေးရတယ်လို့ပဲရှင်အာနန္ဒာစာပေသင်ခဲ့တာအာလုံသာသနာတော်ကြီးရှေဖို့တဂရကမတွေအတိညာန်ပွားဖို့သာသနာတော်မိပြီးတော့မဖို့နိဗ္ဗာန်ရဖို့အပေတကားတွေပိတ်ဖို့နိဗ္ဗာန်ချမ်းသာခံစားဖို့အများကျွတ်တွေသင်ခဲ့တာတဲ့အရှင်အာနန္ဒာရဲ့စိတ်တက်ဘလောက်ကောင်းလိုက်တယ်လေဘုန်းကြီးတို့ခုခေတ်မှာဆိုလို့ရှိရင်စာသင်နေကြတာကိုယ့်အတွက်သင်နေကြတာပဲဒီလိုစာသင်ရင်းနဲ့နိဗ္ဗာန်တိမျက်မှောက်ပြုမှာကိုကျိုးတွေကြီးပဲစာမူပဲအောင်လို့ရှိရင်ပူဇော်ခံရသေးတယ်ဒါတောင်မှခုခေတ်မှာစာမတင်ခြင်းကြတော့အရှင်အာနန္ဒာတို့ကတော့ကိုကျိုးအတွက်လုပ်ခဲ့တာမဟုတ်ဘူးတဲ့တိတ်ကြည်ညိုစရာကောင်းတယ်ရှင်အာနန္ဒာတို့ရဲ့စိတ်တက်ပေါ့ဒါကဘောဓုတ္တရာမှာအမျက်ဆုံးပုဂ္ဂိုလ်တဲ့နောက်ဒုတိယဘာလဲဆိုတော့တတိမန္တာနံလွန်ခဲ့သောတတိရှိကြပေကုန်သောတတိမန္တာနံမြတ်စွာဘုရားတရားတော်ကိုမမေ့ပြောင်းအောင်မှတ်သားထားနိုင်သောတတိရှိကြပေကုန်သောဘိက္ခုနံယံတို့တွင်တဲ့အဲ့တော့တတိရှိတဲ့အထဲမှာလည်းပဲရှင်အာနန္ဒာအမျက်ဆုံးပါတဲ့ဘုန်းကြီးတို့ယဟန္တာချင်းအတူတူပဲထားတော့တချို့ယဟန္တာတွေကလည်းပဲဒီတုတ်တန်ကိုနားတယ်အရှင်အာနန္ဒာလည်းနားတယ်ဒါပေမဲ့ရှင်အာနန္ဒာကသူ့ရဲ့ဘဝတစ်လျှောက်လုံးမှာမမေ့အောင်တတိရှိတဲ့အထဲမှာတော့အသာဆုံးနဲ့တချို့ယဟန္တာတွေကတော့သင်ယူပြီးတဲ့အခါနောက်တစ်နှစ်ကြာရင်မေ့ခြင်းမေ့သွားမှာပေါ့ဘုန်းကြီးတို့ကျောင်းသားနှစ်ယောက်တောင်မှ10တန်းကျောင်းသားနှစ်ယောက်ကြည့်လိုက်ပေါ့အတူတူသင်တယ်အတူတူစာရေးရနေတယ်ဒါပေမဲ့တယောက်သောကျောင်းသားကတလားနှစ်လားကြာရင်မေ့သွားတယ်။တယောက်သောကျောင်းသားက10နှစ်ကြာရင်တောင်မှမေ့ခြင်းမှမေ့တာအဲ့ဒါတတိကောင်းလို့ပေါ့။အရှင်အာနန္ဒာလည်းဒီတိုင်းပဲမြတ်စွာဘုရားရဲ့တရားတော်တွေကိုသင်ယူတဲ့နေရာမှတ်သားတဲ့နေရာမှာတတိတရားသိကောင်းတယ်တဲ့။အာလုံမြတ်စွာဘုရားဟောတဲ့တရားတွေကိုဣတိမယွေးပေါ့နော်။အာလုံပုပ္ပအခရာတွေကိုမှတ်သားနိုင်တဲ့တတိရှိပါတယ်တဲ့။ကဲဘလောက်မာနာကြီးခြင်းစရာကောင်းလဲ။ခုခေတ်မှာဘွဲဒီဂရီလေးတွေရတာနဲ့မြောက်ကြမြောက်ကြနဲ့ဖြစ်နေတယ်ရှင်အာနန္ဒာတို့ရဲ့စိတ်ထားဟာတလောက်ကြီးဂုံတရင်ကြီးကြီးမားနေပြီမဲ့သိပြီးတော့ညှိုးစရာကောင်းကြီးညိုစရာကောင်းတဲ့စိတ်ထားပိုင်ရှင်ပါတဲ့ဒါလေးတွေကိုဘုန်းကြီးအတူယူကိုပြောပြတာဒါကဣတရက်ဘွဲဒုတိယဘွဲပေါ့တတိယဘွဲကဘာလဲဆိုတော့ဂတိမန္တာနံနဲ့ဂတိမန္တာနံလွန်ခဲ့သောဉာဏ်ပညာရှိကုန်သောဂတိမန္တာနံမြတ်စွာဘုရားဟောတော်မူအပ်သည့်အတိုင်းအလုံးစုံသောပုဒ်တို့ကိုသိနိုင်သောလွန်ခဲ့သောဉာဏ်ပညာမှတ်ဉာဏ်ရှိကြကုန်သောတဲ့ရှင်အာနန္ဒာမှတ်ဉာဏ်လည်းသိကောင်းတာပဲတဲ့ဘလောက်ထိမှတ်ဉာဏ်ကောင်းလဲဆိုတော့ဘုန်းကြီးတို့စာပေမှာမှတ်တမ်းတင်ထားတာရှိတယ်အရှင်အာနန္ဒာဥပမာအပြင်မတ်တက်ရက်နေတယ်ဆိုကြပါစို့အဲ့မတ်တက်ရက်နေတဲ့အချိန်မှာခြေတော့မရွှေ့ခင်အတွင်းမှာတဲ့သူရက်နိုင်တယ်လို့မတ်တက်ရက်နေတယ်ခြေတော့ဟိုနန်းဒီနန်းမရွှေ့ဘူးတရက်တခါတည်းနဲ့တစ်စက်တည်းရက်နေတယ်ပေါ့အဲ့ဒီမတ်တက်တခါရက်တဲ့အတွင်းမှာတဲ့ခြေတော့မရွှေ့ပဲနဲ့ဘုန်းကြီးတို့အက္ခရာ30နဲ့နှလုံးလောက်ပါတဲ့ဂါထာတဂါထာလို့ခေါ်တယ်အဲ့တော့တဂါထာကိုအက္ခရာ32လုံးပါတယ်ပေါ့အဲ့ဒီလိုဂါထာပေါင်း 15,000 လောက်ကိုခြေတော့နေရာမရွှေ့ပဲနဲ့တခါတည်းမတ်တက်ရက်ပြီးတော့သင်နိုင်ပါတယ်တဲ့အဲ့လောက်ထိမှတ်ဉာဏ်ကောင်းနေတဲ့နောက်ပြီးတော့မှတ်ဉာဏ်ကဘုန်းကြီးတို့တရားနာတယ်ဆိုရင်တချို့ဟာအတိတ်ပဲလေးပဲသိတယ်လုံးစီပစီမပြောတတ်ဘူးအရှင်အာနန္ဒာကတော့မှတ်လည်းပဲမှတ်မိတယ်လုံးစီပစီလည်းပဲပြန်ပြီးတော့ပြောနိုင်ပါတယ်တဲ့ဒီလောက်ထိမှတ်ဉာဏ်ကောင်းတယ်တချို့ယဟန်နေရအကြောင်းအရာတော့သိတယ်မြတ်စွာဘုရားဟောတဲ့အတိုင်းလုံးစီပစီတူအောင်မပြောနိုင်ဘူးအရှင်အာနန္ဒာကသဘောတိတ်ပဲလေပဲသိတယ်နောက်ပြီးတော့မြတ်စွာဘုရားဟောတဲ့အတိုင်းပုပ္ပတ်အက္ခရာတွေကိုလည်းတလုံးမကျန်မှတ်မိတယ်တဲ့ဒီလောက်ထိမှတ်ဉာဏ်ကောင်းခဲ့တဲ့အရှင်အာနန္ဒာပါဒီနေရာမှာလည်းပဲဣတိတဲ့ဘွယ်ရခဲ့ပါတယ်နောက်စတုထဘာလဲဆိုတော့ဒိဋ္ဌိမန္တတဲ့ဝိရိယကြီးမားတဲ့အထက်မှာလည်းအသာဆုံးနဲ့အဲ့တော့ဘယ်လိုလဲဆိုတော့ဒိဋ္ဌိမန္တနဲ့လွန်ကဲသောဝိရိယရှိကြကုန်သောဒီဒီမန္တနံမြတ်စွာဘုရားတရားကိုသင်ယူခြင်းရွတ်အံ့ခြင်းမှတ်သားဆောင်ရွက်ထားခြင်းမြတ်စွာဘုရားဝေကြည်ဝငယ်ပြုစုခြင်းတို့၌လွန်ကဲ့သောဝိရိယရှိကြကုန်သောတဲ့ရှင်အာနန္ဒာရဲ့ဝိရိယမှန်းကြည့်လိုက်နော်အရှင်အာနန္ဒာမြတ်စွာဘုရားပေါ်မှာ ဥပဒကနာမြတ်စွာဘုရားလှုပ်ကြွေးပြုစုကုန်တော်တဲ့နံပါတ်5အနေနဲ့လည်းပဲပြုစုလှုပ်ကြွေးတဲ့ယေဟန်တွေထဲမှာရှင်အာနန္ဒာအသာဆုံးတဲ့အရှင်အာနန္ဒာဘယ်လိုပြုစုတယ်လဲဆိုတော့ကလေးလိုပြုစုတာတက်ကားဖြင့်တော့အရှင်အာနန္ဒာမြတ်စွာဘုရားနဲ့ရွယ်တူပဲဖွားဘက်တော်ပဲမြတ်စွာဘုရားက56နှစ်ရောက်ပြီဆိုတော့ရှင်အာနန္ဒာလည်း56နှစ်ရောက်ပြီပဲဒါမှမဟုတ်မြတ်စွာဘုရားကိုမျက်နှာတည်းရေကတားစသည်ဖြင့်လှုပ်ပေးတဲ့တပူတွေဘာတွေကတ်တယ်ကိုရင်လေးလိုပဲပြုစုလှုပ်ကြွေးခဲ့ပါတယ်နောက်ပြီးတော့ဘာလဲဆိုတော့မြတ်စွာဘုရားအတွက်တပည့်စီလဲပေးတယ်မြတ်စွာဘုရားရေချိုးတော်မူတဲ့အခါကြည်တွန်ပေးတယ်မြတ်စွာဘုရားကိုနှိမ့်နယ်ပြီးတော့ပေးတယ်တဲ့ဝေယဝစ္စကိုကိုရင်လေးတစ်ပါးလိုဆောင်ရွက်ခဲ့တယ်နော်နောက်တစ်ခါညအဲ့ချိန်ကျတော့ဘယ်လိုလဲဆိုတော့မြတ်စွာဘုရားတရင်သုံးတဲ့ကန္နာကုတီတိုက်ကို6ချိန်စီမီးကိုကင်ပြီးတော့လှဲ့တယ်တဲ့ရှင်အာနန္ဒရဲ့ဝီရိယနော်ဒါကြောင့်ဝီရိယကြီးမာတာတဲ့မှာဣတရေရခဲ့တာပါအဲ့တော့ဘယ်လိုလဲဆိုတော့စီမီးကိုကင်ပြီးတော့ကြောင်းကိုကိုးပတ်ပတ်တယ်မြတ်စွာဘုရားမြန်ခေါ်တော်မူလိုက်လို့ရှိရင်ငါမြန်အိတ်ငိုက်နေလို့ရှိရင်တော့မြတ်စွာဘုရားခေါ်တာမတိပဲနေလိမ့်မယ်ဆိုပြီးတော့မြတ်စွာဘုရားခေါ်တော်မူသလားသိအောင်လို့မအိတ်ဖဲနဲ့တညတညကိုမြတ်စွာဘုရားတရင်တုံးတဲ့ကြောင်းကိုစီမီးတိုင်ကိုကန်ပြီးတော့ကိုးပတ်ပတ်တယ်တဲ့မြတ်စွာဘုရားဒီချိန်မှာငါဘာလုပ်ပေးရမလဲမြတ်စွာဘုရားဒီချိန်မှာဘာလိုအပ်နေတယ်လဲဆိုပြီးတော့ကိုယ်စိတ်ကိုဘေးချပြီးတော့မြတ်စွာဘုရားရဲ့စိတ်နဲ့နေခဲ့ပါတယ်တဲ့ဒါဘုန်းကြီးတို့မိဘဆရာသမားကိုပြုစုလှုပ်ကြွေးတဲ့ပုံကိုယ်တွေဒါလေးတွေကတတိထားတဲ့ငါတို့ရဲ့မိဘဘာများလိုအပ်နေတယ်လဲငါတို့ဘာများဖြည့်ဆည်းပေးနိုင်မလဲဒါမျိုးလေးတွေရှင်အာနန္ဒာရဲ့စိတ်တက်ပေါ့အဲ့တော့မြတ်စွာဘုရားကိုဒီလိုပြုစုနေတဲ့ထဲကနေပြီးတော့ရှင်အာနန္ဒာဘာတွေလှုပ်သေးတယ်လဲမြတ်စွာဘုရားထံကစာရီတင်ယူတယ်ရှင်အန္တာရိပုတ္တဆတဲ့ယဟန်ဒီထံကဓမ္မခန္ဓာ2000လောက်တင်ယူတယ်နောက်ပြီးတော့တင်ထားတဲ့စာရီကိုမမေ့အောင်ပြန်ဆိုတယ်နောက်ပြီးတော့မမေ့အောင်မှတ်သားဆောင်ရွက်တဲ့စင်စါဆင်ခြင်းနဲ့ကဲရှင်အာနန္ဒာရဲ့ဝီရိယဘလောက်ကြီးတယ်လဲဘုန်းကြီးတို့ဆိုရင်ဝေယဝစ္စလုတ်ပြီဆိုရင်စာမတင်ញင်တော့ပါဘူးစာတင်စာချလုတ်ရင်လည်းဝေယဝစ္စမလုတ်နိုင်တော့ပါဘူးဆိုပြီးတော့ဝီရိယတွေနဲလိုက်တာတချို့ဆိုရင်စီးပွားရေးလုံနေလို့ရှိရင်မိဘတောင်းဝန်လင်းဟင်းတယ်မိဘကိုလှုပ်ကြွေးရင်စီးပွားရေးတောင်းဝန်တွေလင်းဟင်းတယ်ရှင်အာနန္ဒာကတော့မြတ်စွာဘုရားကိုဒီလောက်ကြီးပြုစုလှုပ်ကြွေးတာတောင်မှစာတင်တယ်မမေ့အောင်စာပြန်တယ်မှတ်သားဆောင်ရွက်တယ်လေ့လာတယ်ဒါကြောင့်မြတ်စွာဘုရားကဝီရိယကြီးမားတဲ့အထဲမှာတော့အာနန္ဒာအသာဆုံးပါဆိုပြီးတော့နံပါတ်၄ဧတရက်ကိုပေးခဲ့ပါတယ်နောက်ဥပထက်ကပြုစုလို့ကြွေးတဲ့ထဲမှာလဲရှင်အာနန္ဒာကမြတ်စွာဘုရားရဲ့စိတ်အလိုကြပြုစုနိုင်တဲ့ပုံကိုယ်ထဲမှာအသာဆုံးပါဆိုပြီးမြတ်စွာဘုရားကဣတိတဲ့၅ဖွဲ့ပေးခဲ့ပါတယ်အဲ့တော့ဒီလိုဣတိတဲ့၅ဖွဲ့ရခဲ့တဲ့ရှင်အာနန္ဒာရဲ့စိတ်ထားဟာကြည့်လိုက်သူများတွေလိုချင်တဲ့မြတ်စွာဘုရားတန်ကဆွမ်းကောင်းကောင်းစားရမယ်သင်္ကန်းကောင်းကောင်းဝတ်ရမယ်မြတ်စွာဘုရားနဲ့တူနေခွင့်ရမယ်မြတ်စွာဘုရားဖိတ်တဲ့နေရာတိုင်းရမယ်ဆိုတဲ့လူတိုင်းလူတိုင်းလိုချင်တဲ့အရာကိုတော့အရှင်အာနန္ဒာဟာလစ်လျူရှုပယ်စွန့်နိုင်တယ်တဲ့ဒါပါလဲဆိုတော့အနစ်နာခံတဲ့တက်သဘောအလောဘရေတောင်းမြက်နောက်ပြီးတော့အချင်းချင်းငဲညာတဲ့သဘောနောက်ပြီးတော့ကူညီဖေးမတဲ့သဘောအဒေါသရေတောင်းမြက်ဒီလိုလောက်တာမှန်ကန်တယ်လို့သိမြင်တဲ့အာမောဟရေတောင်းမြက်တွေရှင်သန်လို့ဒီလိုကျင့်နိုင်တာတဲ့တကယ်လို့လောဘဒေါသမောဟရေတောင်းမြက်တာရှင်သန်လို့အရာရာမှာငါတာရမယ်ငါပဲရရမယ်ဒါမကောင်းဘူးလို့မမြင်နဲ့မောဟဆိုတဲ့ရေတောင်းမြစ်တွေတ мян ရှိနေလို့ရှိရင်တော့ယနေ့ခေတ်လိုပဲမိသားစုချင်းချင်းလေးပူလောင်နေမတည်ဘူးသူ့ကိုကြောင်းပြုပြီးတော့အိမ်သူအိမ်သားတွေဆင်းရဲကြမှာပဲရက်ွက်နဲ့သာသနာလည်းသူ့ကိုကြောင်းပြုပြီးတော့တိုးတက်မှာမဟုတ်ဘူးဒါကြောင့်ဘုန်းကြီးအရှင်အာနန္ဒာရဲ့ဒီလိုနိဗ္ဗာန်ခံတဲ့စိတ်တဲ့ရေတောင်းမြစ်လေးတွေကူညီဖေးမခြင်းနဲ့ရိုင်းပင်းခြင်းနဲ့ညာတာတဲ့စိတ်ထားလေးတွေအမှန်တိုင်းဒါကိုကောင်းတာကိုကောင်းတယ်လို့သိတဲ့အာမောဟရေတောင်းမြစ်လေးတွေရှင်သန်အောင်ဘုန်းကြီးအရှင်အာနန္ဒာကြီးစုရှိမျိုးဆိုတဲ့တရားကိုယနေ့ဓမ္မဒါနတရားလက်ဆောင်ဖြစ်နေပေးလိုက်ပါတယ်။ဒါကြောင့်အလှအမာများအနေနဲ့ဒီတရားတော်ကို나ယူပြီးတော့အရှင်အာနန္ဒာကဲ့သို့အမျိုးဘာသာသာသနာမောင်နှမချင်းချင်းရဲ့ရွာပေါ်မှာငါ့ကိုကြောင်းပြုပြီးတော့ငါ့ရဲ့ရဲ့ရွာငါ့ရဲ့သာသနာငါ့ရဲ့မိဘဆွေမျိုးတွေဘလို့တိုးတက်မလဲဆိုတဲ့အနစ်နာခံခြင်းနဲ့ရေတောင်းမြစ်တွေရှင်သန်အောင်ကြိုးစားနိုင်ကြပါစေ။နောက်ပြီးတော့ငါ့ကိုကြောင်းပြုပြီးတော့ဒုက္ခမရောက်ပါစေနဲ့ငါ့ကိုကြောင်းပြုပြီးတော့သူတို့ဒီဒုက္ခတွေကကင်းလွတ်ပါစေဆိုတဲ့အချင်းချင်းငဲညာခြင်း၊ကူညီဖေးမခြင်းဆိုတဲ့အာဒေါသရေတောင်းမြစ်တွေရှင်သန်အောင်ဆက်လက်ပြီးတော့မိမိတို့ပြုစုပြိုးထောင်စောင့်ရှောက်နိုင်ကြပါစေ။ဒီလိုစိတ်ထားတွေကနိဗ္ဗာန်ရောက်ကြောင်းတရားဖြစ်တယ်ဆိုပြီးတော့အမောဟရေတောင်းမြစ်အမှန်တိုင်းမြင်တဲ့ရေတောင်းမြစ်တွေကိုလည်းရှင်သန်အောင်ပြုစုနိုင်ကြပါစေ။ဒီလိုရေတောင်းမြစ်တွေရှင်သန်ပြီးတော့မျိုးဘာသာသာသနာကိုကောင်းကျိုးကိုပြုလုပ်ရင်းနဲ့အရှင်အာနန္ဒာကဲ့သို့ဆင်းရဲခက်သိမ်းချုပ်ငြိမ်းရန်နိဗ္ဗာန်ကိုကိုးစီကိုငါဒီဘဝမှာပဲမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း